Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာ2020ခုနှစ်နိုဝင်ဘာလ9ရက်စနေညဘက်ဗီယိုရီစီစဉ်တွေကိုဝါရှင်တန်ဒီစီမြို့တော်ကနေစတင်ထုတ်လွှင့်နေပါပြီ COVID-19 ရေပေါ်အခြေအနေကြောင့်ဗီယိုရီစီစဉ်တွေကိုဓာတ်ရားဖြင့်ပုံစံပြောင်းလဲထုတ်လွှင့်နေတာဖြစ်ပြီးအခုရင်ဆိုနောက်ဆုံးရသတင်းတွေကိုကျွန်တော်ကြော်ကြော်သိနေကိုရန်နိုင်တို့ပြောပြပါမယ်အမေရိကန်သမ္မတယူကော့ပွဲမှာပေးခဲ့ကြတဲ့ဆန္ဒမဲတွေကိုဆက်ပြီးရည်တွက်နေတဲ့ပန်ဆယ်ဗေးနီးယားပြည်နယ်မှာသမ္မတဒေါ်နယ်ထရန့်ရတဲ့မဲရည်တွက်တဲ့ဒီမိုကရက်သမ္မတလောင်းဂျိုးဘိုက်ဒန်ရတဲ့မဲရည်တွက်ကတောက်ကြံဒီအစောပိုင်းမှာ9,000ပတ်ဝန်းကျင်နဲ့ပိုများနေခဲ့တာကနေညဘက်မှာတော့ 2,900 နီးပါးထိတက်သွားပါတယ်မဲရည်တွက်နေစေပြည်နယ်တွေကအများစုမှာသူအသာရနေတဲ့အကြောင်းသူ့ကိုထောက်ခံသူတွေကိုတောက်ကြံဒီမှာမင်းဝန်ပြောတဲ့အချိန်မစ္စတာဘိုက်ဒန်ကထည့်ပြောသွားပါတယ
် And our vote total is still growing. We're beating Donald Trump by over 4 million votes.
ကျွန်တော်တို့ရတဲ့အစုစုပေါင်းမဲအရေးအတွက်ပူတိုးလာနေပါတယ်။မဲအရေးအတွက်လီးဒန်းဂျွန်နဲ့ဒေါ်နယ်ထရန့်ကိုအနိုင်ရနေပြီးတော့အဲ့ဒီအရေးအတွက်ကလည်းပူတိုးလာနေတာပါ။အထူးသဖြင့်ကျွန်တော်ဂုဏ်အယူရဆုံးအချက်ကတော့အမေရိကန်တနိုင်ငံလုံးမှာကျွန်တော်တို့ဘယ်လောက်တောင်အခြေအနေကောင်းနေဆိုတာပါပဲ။ကျွန်တော်တို့ဟာအရီဇိုနာပြည်နယ်မှာ24နှစ်အတွင်းပထမဆုံးအနိုင်ရတဲ့ဒီမိုကရက်တွေဖြစ်လာပါတော့မယ်။ဂျော်ဂျီယာပြည်နယ်မှာ28နှစ်အတွင်းပထမဆုံးအနိုင်ရတဲ့ဒီမိုကရက်တွေဖြစ်လာပါတော့မယ်လို့မစ္စတာဘိုက်ဒန်ကပြောသွားပါတယ်။လုံးဝအနိုင်ရပြီလို့မစ္စတာဘိုက်ဒန်ကပြက်ပြက်သားသားပြောမသွားပါဘူးလေဒီပွဲကိုအနိုင်ရမှာဖြစ်တယ်လို့ဆိုပါတယ်သမ္မတထရမ်ကတော့မစ္စတာဘိုက်ဒန်အနေနဲ့အနိုင်ရပြီဆိုတာကိုကြိုတင်ပြောဖို့တောက်ကြံနေက Twitter မှာရေးပြီးသတိပေးပါတယ်ဂျိုးဘိုက်ဒန်အနေနဲ့သမ္မတဖြစ်ပြီးဆိုပြီးမဟုတ်မမှန်ပဲမပြောသင့်ပါဘူးကျွန်တော်လည်းအလားတူပြောနိုင်တာပါပဲဥပဒေကြောင့်အရလုံဆောင်ချက်တွေအခုမှအစပဲရှိပါသေးတယ်လို့သမ္မတထရမ်က Twitter မှာရေးပါတယ်မစ္စတာဘိုက်ဒန်ဟာဂျော်ဂျီယာ၊နီဗားဒါးနဲ့အရီဇိုနာပြည်နယ်တွေမှာလည်းမဲအသာရနေပါတယ်။သမ္မတထရမ်ကတော့မြောက်ကာရိုလိုင်းနားနဲ့အလာစကာပြည်နယ်တွေမှာအသာရနေတာပါ။ဒီသမ္မတရွေးကောက်ပွဲအတွက်ဆန္ဒမဲတွေကိုဆက်ပြီးရည်တွက်နေချိန်မှာပဲရဲတပ်ဖွဲ့နဲ့ဖက်ဒရယ်အစိုးရဥပဒေစိုးမိုးရေးတာဝန်ရှိသူတွေစီကနေနိုင်ငံတော်ဝန်ကရွေးကောက်ပွဲဆိုင်ရာတာဝန်ရှိသူတွေကလုံခြုံရေးအကူအညီတောင်းခံတာတွေပို့တိုးလာပါတယ်။ဝစ်ဆုံပြည့်ရဲတပ်ဖွဲ့ဝင်တွေတန်းစီရက်ပြီးလုံခြုံရေးပေးထားတဲ့မြင်ကွင်းဟာဖီလာဒယ်ဖီးယားမြို့ကနေဖီနစ်မြို့အထိပုံမှန်လူတွေ့နေရတဲ့မြင်ကွင်းဖြစ်လာပါတယ်။အစိုးရစာအုပ်တွေနဲ့တခြားနေရာဌာနတွေမှာမဲရည်တွက်နေကြတဲ့ရွေးကောက်ပွဲလူသားတွေနဲ့အောင်ပွဲခံသူတွေစန္ဒပြသူတွေကြားမှာရဲတပ်ဖွဲ့ဝင်တွေကကြားဝင်ချပြီးလုံခြုံရေးပေးနေကြတာပါ။အခုချိန်ထိကတော့အဲ့ဒီလူစုလူဝေးတွေဟာကျဲလောင်ဆူညံနေပေမဲ့အများအားဖြင့်တော့အေးအေးချမ်းချမ်းရှိနေပါသေးတယ်။ဒါပေမဲ့လေဘယ်သူအနိုင်ရတယ်ဆိုတာသိရဖို့အနီးကပ်လာနေတာနဲ့အညာတင်းမာမှုတွေတိုးလာနိုင်တယ်လို့တာဝန်ရှိသူတွေကသတိပေးနေပါတယ်။ဂျာတာပရိညာကနေတောက်ချနေမနှစ်ပိုင်းကအခုအချိန်ပိုင်းလုံးကပဲအရီဇိုနာပြည်နယ်ဖီနစ်မြို့မာရီကိုပါခရိုင်ရွေးကောက်ပွဲဌာနအပြင်ဘက်မှာသမ္မတထရမ့်ကိုထောက်ခံသူတွေနဲ့ဒီမိုကရက်သမ္မတလောင်းဂျိုးဘိုက်ဒန်ကိုထောက်ခံသူတွေကြားခဏတာရုံးဝန်ဆန်ခတ်ဖြစ်ခဲ့ပါသေးတယ်။ပန်ဆယ်ဗေးနီးယားပြည်နယ်ဖီလာဒယ်ဖီးယားမြို့မှာတော့မဲရည်တွက်နေတဲ့ခမ်းမအပြင်ဘက်မှာတနတ်တူယူလာတဲ့ဗာဂျီးနီးယားပြည်နယ်ကလူမယောက်ကိုဖမ်းဆီးလိုက်တယ်လို့တာဝန်ရှိသူတွေကတောက်ကြနေမှာကြေညာပါတယ်။သမ္မတဒေါ်နယ်ထရမ့်ရဲ့အင်ဂျီနီယာရှိချုပ်မာ့ခ်မီဒေါ့စ်မှာကိုရိုနာဗိုင်းရပ်စ်ကိုကူးစက်ခံထားရပါတယ်။မစ္စတာမီဒေါ့စ်ဗိုင်းရပ်စ်ကိုကူးစက်ခံထားရတယ်ဆိုတာကိုအစိုးရဖွဲ့အကြီးတန်းတာဝန်ရှိသူ2ဦးကအတိအကျပြောဆိုထားတာပါ။ယူကော့ပွဲမတိုင်ခင်သမ္မတထရမ့်ရဲ့မဲဆွယ်စီဝေးခီးစဉ်တွေမှာမစ္စတာမီဒေါ့စ်တောက်လျှောက်အတူလိုက်ပါခဲ့ပါတယ်။လူမျိုးဝဲမှာသူ့ကိုနောက်ဆုံးတွေ့ခဲ့ရတာကတော့ဒီကတဲ့ဗိုလ်ထူးနေမနေ့ပိုင်းကအင်ဖြူရောကနေသမ္မတထရမ့်မိန့်ခွန်းပြောခြင်းဖြစ်ပါတယ်။အဲဒီချိန်ကမစ္စတာမီဒေါ့စ်နှာခေါင်းစည်းတက်ထားတာကိုမတွေ့ခဲ့ရပါဘူး။မြန်မာနိုင်ငံတော်ကမလက်ကန်နိုဝင်ဘာလ10ရက်တနင်္ဂနွေနေ့မှာပါတီဇွန်ဒီမိုကရေစီထူထူရေးကောက်ပွဲအတွက်မဲဆန္ဒရှင်တွေမဲပေးကြတော့မှာဖြစ်ပါတယ်။လူဦးရေ54တန်းကျော်ရှိတဲ့မြန်မာနိုင်ငံမှာမဲပေးခွင့်ရှိသူပေါင်း38တန်းရှိပြီးဒီထဲကဘယ်လောက်အရေးအတွက်မဲသွားပြီးမယ်ဆိုတာကိုတော့အတိအကျမသိရသေးပါဘူး။ဒီရေးကောက်ပွဲကိုပြည်တွင်းပြည်ပကစောင့်ကြည့်လေ့လာနေကြပြီးအဲ့ဒီအထက်ကရန်ကုန်အခြေစိုက်စောင့်ကြည့်ကြတာသူဖြစ်တဲ့ Richard Horsey က
These are really significant elections for Myanmar because these are only the second elections that will have been held under a democratic
ဒီရွေးကောက်ပွဲတွေဟာမြန်မာနိုင်ငံအတွက်တကယ်ကိုအရေးကြီးပါတယ်။အကြောင်းကတော့ဒီမိုကရေစီနှိကျတက်လာတဲ့အစိုးရတစ်ခုလက်ထက်မှာကျင်းပတဲ့ဒုတိယအကြိမ်မဲ့ရှိတဲ့ရွေးကောက်ပွဲတွေဖြစ်တာကြောင့်ပါပဲ။ဒါကြောင့်မြန်မာနိုင်ငံမှာရွေးကောက်ပွဲနည်းအရဒီမိုကရေစီခိုင်မာစေဖို့ဒုတိယအကြော့ကြိုးပမ်းချက်ဖြစ်တဲ့အတွက်သိက္ခာအရေးကြီးပါတယ်လို့ပြောပါတယ်။ COVID-19 ရောဂါပြန့်နှံ့ကူးစက်စစ်ကာလမှာရွေးကောက်ပွဲတွေကိုကျင်းပတာကြောင့်ရောဂါပိုးကူးစက်မှုမရှိစေရေးတူးနဲ့တူလူချင်းခက်ခွက်ခွာနေဖို့အပါအဝင်ဒေကင်းစေရေးလက်နာရမယ့်စည်းကမ်းတွေကိုချမှတ်ထားပါတယ်။ဗ ဗိုင်းရပ်စ်ကိုကူးစက်မှုစိုးရိမ်ချက်ကြောင့်မဲပြီးသူနည်းနိုင်တယ်ဆိုတဲ့ခန့်မှန်းချက်တွေလည်းထွက်ထားပါတယ်။နိုင်ငံတော်အမဲယုံတွေကိုမနေ့6နာရီကနေညနေ4နာရီထိဖွင့်မှာဖြစ်ပါတယ်။ရုပ်ောက်ပေါ်နဲ့ပတ်သက်ပြီးပြည်အောင်စုရုပ်ောက်ပေါ်ကော်မရှင်ရဲ့လှုပ်ဆောင်ပုံတွေနဲ့ပတ်သက်လို့ဝေဖန်ပြောဆိုတာတွေလည်းရှိထားပြီးဒီထဲမှာတက်မတော်လဲပါဝင်ပါတယ
်။ဒီရီမရီစံတန်များပဲမြန်မာဘာသာအစီအစဉ်တွေကိုနောက်ပိုင်း9နာရီကနေ10နာရီထိဆိုင်းလိုမီတာ31 kHz 6833ညဆိုင်းလိုမီတာ32 kHz 6383ညဆိုင်းလိုမီတာ51 kHz 5885တို့ဖြင့်စနေတနင်္ဂနွေမှာဆိုင်းလိုမီတာ390 kHz 1595တို့ကနေထုတ်လွှင့်နေပါတယ်ရှင
်။ဒီကနေ့စနေနေ့ညပိုင်းနောက်ဆုံးရသတင်းလေးကိုကျွန်တော်ရန်လိုင်းကဆက်ပြီးတော့ကြေညာပေးသွားမှာဖြစ်ပါတယ်။မေဂန်ပြောင်စုမှာမနေ့တောက်ကြနေကကိုရိုနာဗိုင်းရပ်စ်ကူးစက်သူအရေအတွက်ဟာ31,000ရှိခဲ့ပြီးတော့နေ့စဉ်ကူးစက်မှုနှုန်းမှာ3000ကျော်တာဟာ300ကျပ်ရှိသွားပြီဖြစ်ပါတယ်။ဗိုင်းရပ်စ်ကူးစက်မှုတွေဟာအမေရိကန်နိုင်ငံတဝန်းကဒေသအလုံးမှာဖြစ်နေပြီးတော့ဗိုင်းရပ်စ်ကြောင့်သေဆုံးမှုတွေဟာလည်းတိုးလာနေပါတယ်။မေဂန်မှာဗိုင်းရပ်စ်ကြောင့်ဆေးရုံတက်ရတာတွေတိတိကျကျများလာနေပြီးအမေရိကန်လယ်ပိုင်းပြည်နယ်တွေနဲ့တောင်ပိုင်းကပြည်နယ်တွေကဆေးရုံတွေမှာတော့လူနာသစ်တွေအတွက်ထားစရာနေရာတွေကိုအမြန်ဆောင်ရွက်နေရပါတယ်။သူတို့ရဲ့အလဲပိုင်းကပြည်နယ်တွေမှာယောဂကူးစက်မှုတွေတိုးလာနေပြီးတော့ Illinois, Indiana, Iowa, Minnesota, မြောက်ဒကိုတာ, Nebraska, Oklahoma ပြည်နယ်တွေမှာကူးစက်မှုတွေလည်းစံချိန်တင်ခဲ့ပါတယ်။ American မှာပြီးခဲ့တဲ့ September လကူးစက်မှုတွေမြင့်တက်လာတဲ့ကစပြီးတော့ Main ပြည်နယ်ပါဝင်တဲ့ချို့ပြည်နယ်တွေကကန့်သတ်မှုတွေကိုဒဇယ်တစ်ပိုင်းချမှတ်လာနေပြီးတော့လူတွေကိုလည်းအပြင်ထွက်တဲ့အခါမှာနှာခေါင်းစည်းတွေမဖြစ်မနေတက်ကြဖို့အမိန့်ထုတ်ထားပါတယ်။Colorado ပြည်နယ် Denver မြို့မှာတော့ virus ကူးစက်မှုတွေရှော့ချနိုင်မှုအတွက်ဒေသခံတွေအနေနဲ့ည10နာရီကနေမနေ့9နာရီတွင်အပြင်မထွက်ပဲအိမ်ထဲမှာနေကြဖို့တိုက်တွန်းထားပါတယ်။ကမ္ဘာတစ်ဝန်းမှာတော့ coronavirus ကူးစက်ခံသူစုစုပေါင်း 49.3 သန်းကျော်ရှိပြီးတော့ American မှာတော့ virus ကူးစက်သူဦးရေ 6.8 သန်းနဲ့သေဆုံးသူ 3,600 ကျော်ရှိပြီးကမ္ဘာမှာ virus ကူးစက်မှုနဲ့သေဆုံးမှုအများဆုံးနိုင်ငံဖြစ်ဆက်ပြီးတော့ရှိနေပါတယ်ခင်ဗျာ။ယောဗာနိုင်ငံဒီဘက်မှာလည်းကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေမြင့်တက်လာနေပြီးတော့မလေးတောက်ကြနေကတော့ပြင်သစ်အီတလီနဲ့ရုရှားနိုင်ငံတွေမှာနေ့စဉ်ကူးစက်မှုနှုန်းတွေစံချိန်တင်ခဲ့ပါတယ်။ပြင်သစ်နိုင်ငံမှာကြာသပတေးနေ့ကကူးစက်သူ 98,000 နဲ့နေ့စဉ်ကူးစက်မှုနှုန်းအများဆုံးစံချိန်တင်ခဲ့ပြီးတဲ့နောက်မနေ့ကတော့ကူးစက်သူ 6,486 ယောက်နဲ့နေ့စဉ်ကူးစက်မှုနှုန်းမှာထပ်ပြီးတော့စံချိန်တင်ခဲ့ပါတယ်။ဒါပြင်သေဆုံးသူလည်းနောက်ထပ် 828 ယောက်ရှိခဲ့ပါတယ်။အီတလီမှာတော့မနေ့ကကူးစက်သူ 38,900 ယောက်နဲ့နေ့စဉ်ကူးစက်မှုမှာအများဆုံးစံချိန်တင်ခဲ့ပြီးတော့ရုရှားနိုင်ငံမှာလည်းကူးစက်သူ 1,582 ယောက်နဲ့အများဆုံးစံချိန်တင်ခဲ့ပါတယ်။ဗိုင်းရပ်စ်ကူးစက်မှုတွေမြင့်တက်နေတာကြောင့်ဗြိတိန်ကဗိုင်းရပ်စ်ကူးစက်မှုတွေမြင့်တက်နေတာကြောင့်ဗြိတိန်နိုင်ငံကခြေတော်ရင်းတွေကစပြီးသတင်းမှတ်လေးပတ်ကြာလူတွေကိုအပြင်မထွက်ပဲအိမ်ထဲမှာနေကြဖို့ကန့်သတ်လိုက်သလိုဂရိနိုင်ငံကလည်းဒီနေ့ကစပြီးတော့သတင်းမှတ်3ပတ်အပြင်မထွက်ကြဖို့အမိန့်ထုတ်လိုက်ပါတယ်။ဒါပြင်ဒန်မောက်နိုင်ငံကသွားမွေးထုတ်တဲ့နေရာနှစ်ခုမှာဗိုင်းရပ်စ်ကူးစက်မှုတွေဖြစ်ပွားခဲ့ပြီးတဲ့နောက်ဒန်မောက်နိုင်ငံကနေဗြိတိန်နိုင်ငံကိုလာမဲ့သူတွေအနေနဲ့14ရက်ကြာသီးသန့်ခွင့်နေရာမှာဖြစ်တဲ့ဆိုပြီးတော့ကန့်သတ်လိုက်ပါတယ်။ဒန်မောက်နိုင်ငံကသွားမွေးထုတ်တဲ့မင်းအကောင့်လေးတွေမှာသတိပြောင်းနေတဲ့ကိုရိုနာဗိုင်းရပ်စ်ပုံစံမျိုးတွေတွေ့ရပြီးတဲ့နောက်ကူးစက်မှုတွေကိုထိန်းချုပ်တဲ့အနေနဲ့မင်းကောင်ရီ15သန်းကျော်ကိုလည်းတုံ့ပြန်သွားမှာဖြစ်တယ်လို့ဒန်မောက်နိုင်ငံကကြေညာပါတယ်။အဲ့ဒီသားမွေးထုတ်တဲ့မြောက်ပိုင်းဒေသကလူ3000ကျော်ကိုလည်းအိမ်ထဲကနေအပြင်မထွက်ကြဖို့ကိုအနာပိုင်းကအမိန့်ထုတ်လိုက်ပါတယ်ခင်ဗျာ။ငွေ1,356ရှိခဲ့ပါတယ်။ဒါကြောင့်အိန္ဒိယနိုင်ငံမှာဗိုင်းရပ်စ်ကူးစက်ကကျော်သွားခဲ့ပြီဖြစ်ပြီးတော့အိန္ဒိယနိုင်ငံဟာအမေရိကန်နိုင်ငံပါတယ်။ဒီနေ့မှာဗိုင်းရပ်စ်ကြောင့်တိစားတဲ့စုစုပေါင်းတိဆုံးသူ1,912ဦးကနေစဉ်ကူးစက်မှုတွေ3000လောက်ညီဖြစ်ခဲ့ပြီးတော့ကျန်းမာရေးလို့ကြာဆင်းလာနေတာပါ။ဒီသူ33ယောက်ရှိခဲ့ပြီးတော့အလုံးဟာပြည်ပကနေကူးစက်လာဖြစ်ကြတာတို့ချီရောင်အာရှဘက်ကအင်ဒိုနီးရှားရဲ့လူဟာ4260ယောက်ပေါင်းပစုတိတ်တိုးသွားပြီဖြစ်တယ်လို့အင်ဒိုနီးရှားအနာပိုင်းတွေကပြောပါတယ်။ဒါပြင်နောက်ထပ်သေဆုံးသူ68ယောက်ရှိတာကြောင့်စုစုပေါင်းသေဆုံးသူဦးရေဟာလည်း14540ရှိသွားပြီဖြစ်ပါတယ်။အော်စတြေးလျနိုင်ငံဗစ်တိုးရီးယားပြည်နယ်မှာတော့ဒီနေ့မှာဗိုင်းရပ်စ်ကူးစက်မှုတွေပြကြောင်းအခုဆိုရင်ဗိုင်းရပ်စ်ကူးစက်မှုနဲ့သေဆုံးမှုမရှိတာဟာ10ရက်တိုက်ရှိသွားပြီဖြစ်ပါတယ်။ဒါကြောင့်ပြည်နယ်ဝန်ကြီးချုပ်အနေနဲ့မလက်ဖြန်ကစပြီးတော့ကန့်သတ်မှုတွေဖြေလျှော့လာနိုင်တယ်လို့ခန့်မှန်းနေကြပါတယ်။ဒီထဲမှာဒေသခံတွေအနေနဲ့မိမိရဲ့နေအိမ်ကနေ15မိုင်ထက်ကျော်ပြီးမသွားဖို့ကန့်သတ်ထားတာကိုယုံသိမ်းပြီးတော့ပြည်နယ်တစ်ခုလုံးကိုလွတ်လပ်စွာသွားဖို့ပြန်ပြီးတော့ခွင့်ပြုလာနိုင်တယ်လို့လည်းခန့်မှန်းနေကြပါတယ်ခင်ဗျာ။ Caribbean ပင်လယ်ပြင်ထဲမှာဖြစ်နေတဲ့ Eta အပူပိုင်းမုန်တိုင်းဟာအခုခါမှာ Bahama ကျွန်း ကေမန်ကျွန်းစုတွေနဲ့ဖလော်ရီဒါပြည်နယ်ဘက်ကိုဥတီ၍ရှားလာနေတာနဲ့အမျှဖြည်းဖြည်းချင်းအားကောင်းလာနေတယ်လို့အမေရိကန်မိုးလေဝသဌာနကဒီနေ့အစောပိုင်းမှာပြောလိုက်ပါတယ်။ကေမန်ကျွန်းစုတွေဘာမှကျွန်းအနောက်မြောက်ပိုင်းနဲ့ကျူဘာနိုင်ငံကတချို့ခရိုင်တွေမှာမုန်တိုင်းသတိပေးချက်တွေထုတ်ပြန်ထားတယ်လို့အမေရိကန်မျိုးသားဟာရီကိန်းဌာနကပြောပါတယ်။ဒါပြန်ဖလော်ရီဒါပြည်နယ်ရှေ့ဘက်ကန်ယူရန်ကစပက်ရှယ်ဘုံတိုင်းသတိပေးချက်ထုတ်ပြန်ထားတဲ့နေရာတွေကတော့လာမယ့်3ဒေါ်လာနိုင်ပြီးတော့စောင့်ကြည့်ရမယ့်နေရာတွေကတော့လာမယ့်၄ဆပါးတဲ့အီတန်အပူပိုင်းဘုံတိုင်းဟာပြီးခဲ့တဲ့ငွေနေကိုရောက်တဲ့အောင်ရည်ကြီးတာတွေမီပြူတာတွေဖြစ်ခဲ့ပြီးတော့လူတရာထက်မနည်းတဲ့သုံးခဲ့ပါတယ်ခင်ဗျာယူအမေရိကန်တန်ကစနေနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကိုည7:00နာရီအထိဆက်ပြီးတော့အသံလွှင့်ပေးနေပါတယ်အခုအစားပြီးတော့သတင်းဆောင်မတွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပြီးတော့မှာဖြစ်ပါတယ
် VOA American တရက်အစီအစဉ်တွေကိုဆက်လက်တင်ဆက်ပေးနေပါတယ်ကျွန်တော်ရဲမတော်မှာ American Congress လွတ်တော်မှာအင်အားချိန်ခွင့်ရှာဘယ်ဘက်ကိုအသာစီးရသွားမလဲဆိုတာကိုသိရဖို့ကအကျိတ်တွေပြိုင်နေရတဲ့အထက်လွတ်တော်အမတ်နေရာ3-4ခုအပေါ်မှာမူတည်နေပြီဖြစ်ပါတယ်တိတိကျကျဖြစ်သိရဖို့ကတော့ရှေ့နှစ်တည်းအထိရောက်သွားနိုင်တဲ့အကြောင်း Catherine Jimson တရေပေးဖို့ထားပါတယ်American Senate အထက်လွှတ်တော်ကိုဘယ်ပါတီကထိန်းချုပ်မလဲဆိုတာကို Georgia ပြည်နယ်ကဆုံးဖြတ်ပေးသွားနိုင်ခြင်းရှိပါတယ
် It's not just that you're a crook senator.
လက်ရှိ Senator David Perdue ရဲ့ Democrat ပြိုင်ပွဲ John Ossoff တို့အကြားမဲကွာချမှုကမယုံနိုင်လောက်အောင်နေပါလို့နေတာပါဒီရွေးကောက်ပွဲမတိုင်ခင်ကအထက်လွှတ်တော်မှာ Republican အမှတ် 53 ရောင်းနဲ့ Democrat အမှတ်ကတော့ 49 ရောင်းရှိပါတယ် Senate ကိုထိန်းချုပ်နိုင်ဖို့အရေးဒီမိုကရက်တီအနေနဲ့ဂျိုးဘိုက်ဒန်သမ္မတဖြစ်လာရင်အမတ်3နေရာပိုရဖို့လိုအပ်မှာဖြစ်တယ်လို့ဒေါ်နယ်ထရမ့်ပြန်ရွေးခံရရင်တော့အမတ်4နေရာလိုအပ်မှာဖြစ်ပါတယ်။ဒုက္ခတက္ကသိုလ်ကဂျော့ဂျ်အဒရစ်က
If Biden is elected he is known as someone
ဘိုက်ဒန်ကနှစ်ဖက်ပါတီအကြအလုပ်လုပ်နိုင်သူလို့ကြော်ကြားသူဖြစ်ပါတယ်။သူရွေးခံရရင်လွတ်တော်မှာဒီမိုကရက်တီအားနည်းနေရင်သူတို့ကအလုပ်ဖြစ်နိုင်တဲ့မဟာမိတ်တွေရှာကြမှာဖြစ်ပါတယ်။ဒီမိုကရက်သမားအုပ်ချုပ်ရေးမှာနှစ်ဖက်ပါတီပူးပေါင်းသဘောတူနိုင်တဲ့အခြေအနေမျိုးပ
ါအခုဒီချိန်ကျင်းပတဲ့အထက်လွှတ်တော်ရွေးကောက်ပွဲမှာဒီမိုကရက်တွေပြည်내တစ်ခုမှာအနိုင်ရရှိခဲ့ပါတယ်အရီဇိုနာပြည်내မှာ Republican Martha McSally ကို Democrat Mark Kelly ကအနိုင်ရခဲ့တယ်လို့ Colorado ပြည်내မှာလည်းပြည်내အုပ်ချုပ်ရေးမှူးဟောင်း Joe Hagel တို့ပါအနိုင်ရရှိခဲ့ပါတယ်ဒါပေမဲ့ Republican တွေကလည်း Alabama ပြည်내မှာတနေရာအနိုင်ရတယ်လို့အကြိမ်တည်းရှင်ပြန်ရတဲ့နေရာတွေကိုလည်းဆက်ပြီးထိန်းချုပ်ထားနိုင်ခဲ့ပါတယ်Iowa, Maine နဲ့ South Carolina ပြည်နယ်တွေမှာဖြစ်ပါတယ်။ South Carolina ပြည်နယ်မှာတော့ Democrat Trump ရဲ့ရောင်းရင်းကြီး Lindsey Graham ကရမွေတော်တော်လေးရှာထားနိုင်တဲ့ Democrat ပြိုင်ဘက်ကိုအနိုင်ရခဲ့တာဖြစ်ပါတယ
်။ People like what I'm doing and I'm going to keep doing it.
Trump နဲ့ Joe Biden ဘယ်သူပဲ Democrat ဖြစ်လာလားအထက်လွှတ်တော်ကိုထိန်းနိုင်မထိန်းနိုင်ဆိုတဲ့အချက်ကလာမယ့်နှစ်နှစ်မှာဘယ်အလုပ်ကိုဘယ်လောက်ထိဖြစ်ဖြစ်မြောက်မြောက်လုပ်နိုင်မလဲဆိုတဲ့အချက်ကိုအဆုံးဖြတ်ပေးသွားမှာဖြစ်ပါတယ်။ဒီမိုကရက်တွေကအောက်လွှတ်တော်မှာလည်းအမတ်နေရာတွေထပ်ဆောင်အနိုင်ရအောင်မယ်လို့ပြောလင်းထားခဲ့ကြတာပါ။ဒါပေမဲ့အောက်လွှတ်တော်ကဒီမိုကရက်အမတ်တွေထိနှိုင်းမပေါက်ခဲ့ကြပါဘူး။လူများစုပါတီဖြစ်တော့ဆက်လက်ယက်တည်နေပါသေးတယ
်။ It really hinges on who wins the presidency.
ဘယ်သူသမရဖြစ်မလဲဆိုတဲ့အပေါ်မှာတိုက်ပွဲမူတည်နေပါသေးတယ်။သမရထရန့်နဲ့နန်စီပလိုစီတို့နည်းနည်းချင်းတောင်မဆိုင်နိုင်တာ။တစ်နှစ်လောက်ရှိနေပါပြီ။တယောက်နဲ့တယောက်သဘောမတွေ့ကြပါဘူး။ဒါကြောင့်သမရထရန့်အနေနဲ့ကွန်ဂရက်စ်ကနေဥပဒေပြုနိုင်ဖို့အတွက်အတော်လေးကိုခင်းရင်းပါလိမ့
်မယ်။သမရထရန့်တို့ကကျန်တဲ့နေရာတွေမှာဘယ်သူအမတ်ဖြစ်လာမလဲဆိုတာနောက်ဆုံးသိရဖို့ကဇန်နဝါရီလအထိတာရှည်သွားနိုင်ပါတယ်။ဂျော်ဂျီယာပြည်တွေကနောက်ထပ်အမတ်တနေရာအတွက်ရှင်ပြိုင်နေတဲ့ Republican ထက်လွတ်တော်အမတ် Kelly Loeffler နဲ့စိတ်ခေါ်သူ Democrat Raphael Ruddock တို့တွေလည်းလုံလောက်တဲ့ထောက်ခံမဲ့ရာနှုန်းမပြည့်မီတာကြောင့်နောက်တစ်ကြော်ရွေးကောက်ပွဲပြတ်စင်တွဲဖို့ရှိနေတာကြောင့်ပါခင်ဗျာကျွန်တော်ရပ်တော့ပ
ါဘယ်ကံပြည်တော်စုမှာတော့ခရစ်ယာန်မွတ်စလင်ဗုဒ္ဓဘာသာဂျူးနဲ့တခြားဘာသာဝင်တို့ဟာရွေးကောက်ပွဲပြီးရနောက်မြို့မြို့မှာစုဝေးခဲ့ကြပြီးတော့ဝတ်ပြုဆုတောင်းတာတည်သူချင်းစီဆိုတာတွေလုပ်ပြီးတော့အလုံးတစုတစည်းတည်းရှိတယ်ဆိုတာကိုပြသခဲ့ကြပါတယ်။အင်္ဂါနေ့ကကျင်းပခဲ့တဲ့သမ္မတရွေးကောက်ပွဲအနိုင်ဆုံးအတွက်ရည်ကြီးတဲ့ပြည်내တချို့မှာမဲတွေကိုရည်တွက်နေကြမှာပဲ။ညောင်မြို့မှာအခုလိုဘာသာပေါင်းစုံစုဝေးပွဲကိုလုပ်ခဲ့ကြတာဖြစ်ပါတယ်။ဖ ဖီယူဇင်းတော့မာရီယာမာဒီယာလိုသတင်းပေးပို့ထားတာကိုကျွန်တော်ရန်နိုင်ကကြောပြပေးမှာဖြစ်ပါတယ်ဗျာ။ဘာသာပေါင်းစုံစူဝေးဘွဲကိုတော့ညုံမြို့မှာဂျာသာရီနေကလုတ်ခဲ့ကြတာပါ။အမေရိကန်သမ္မတရွေးကောက်ပွဲမှာသမ္မတထရမ့်နဲ့ဒီမိုကရက်တစ်ပါတီသမ္မတလောင်းဂျိုးဘိုင်ဒန်တို့ကြားဘသူအနိုင်ရတယ်ဆိုတဲ့အဖြေမသိရခင်မှာကျင်းပခဲ့ကြတာလည်းဖြစ်ပါတယ်။မေရွန်ကလေးကြီးရဲ့ဖျားเจ้าကသိခါတော်ရတင်းဦးဆရာမဂျက်ကီလူးဝစ်ကတော့
The common calling to love neighbor as self is in every
ဘာသာတိုင်းဘာသာတိုင်းမှာတူညီတဲ့အချက်ကကိုကိုကိုချစ်တယ်လို့ကိုပတ်ဝန်းကျင်ကိုလည်းမေတ္တာထားနိုင်မှုပါဒီအချက်ကပဲကျမကိုမျှော်လင့်ချက်တွေပေးဆွမ်းပြီးနောက်ဆုံးမှာတော့လူတွေအားလုံးလို့ထားပြီးတယောက်နဲ့တယောက်ကူညီဖေးမှသွားကြမှာပါ
ဘယ်ဟောကကူးဆက်မှုတွေလူမျိုးရေးမညီမျှမှုတွေကြောင့်ဖြစ်လာတဲ့ဆန္ဒပြပွဲတွေနဲ့သမရရွေးကောက်ပွဲကြောင့်တစ်ဖက်နဲ့တစ်ဖက်ဆွံ့ရောက်ခဲ့တဲ့သဘောကွဲလွဲမှုတွေလာပေါင်းများစွာဖြစ်ခဲ့ပြီးတဲ့နောက်တယောက်နဲ့တယောက်ကြားမှာချစ်ချင်းမေတ္တာထားရဲဆိုတာပြသနိုင်ဖို့ကအရင်ထက်ပိုအရေးကြီးတယ်လို့ဂျက်ကီလူးဝစ်ကပြောပါတယ
် We know who we are. We know that we are a love army. We know
ကျမတို့ဘယ်သူဆိုတာကျမတို့သိတယ်။ကျမတို့ဟာမေတ္တာတော်တက်ဆိုတာလည်းကျမတို့သိတယ်ပြီးတော့ကျမတို့ဟာတွန်းလှန်သူတွေအတိုက်ခံတွေပါမင်းဆိုမင်းညစ်ကိုတွန်းလှန်သူတွေဖြစ်ပြီးမေတ္တာတရားကိုရှေ့ရှုသူတွေပ
ါဒီဘာသာပေါင်းစုံစုဝေးပွဲဖြစ်မြောက်အောင်စီစဉ်ခဲ့တဲ့သူတွေကတယောက်ဖြစ်တဲ့ Let's Show ဂျူးဘာသာရေးဖွဲ့တည်ထောင်သူ Naomi Less ကလည်းအခုလိုပြောပါတယ
် We wanted to really create a net no matter what the result
ရလကဘလို့ပဲထွက်လာပါစေဘာသာတရားမျိုးမျိုးကိုကိုယ်ပဲကြားသူတွေဒီမှာစုဝေးရောက်ရှိလာကြပြီးတသားတည်းရှိနေတယ်ဆိုတာကိုပြချင်တာပါ
ဆုံးမှာတော့ဒီမျိုးအောင်မျိုးကဘာသာပေါင်းစုံစုဝေးဘက်ကိုတက်ရောက်လာကြတဲ့သူတွေဟာလူသားစင်းများနေပေါ်မှာငြိမ်းချမ်းရေးလွတ်လပ်ရေးတာဝန်ညီမျှဖြစ်ရေးနဲ့ချစ်ချင်းမေတ္တာထားရှိရေးစတာတွေကိုရေးပြီးတော့တယောက်နဲ့တယောက်မေတ္တာထားကြဖို့ကိုတောင်းဆိုခဲ့ကြပါတယ်ခင်ဗျာကျွန်တော်ရန်နိုင်ပါ
ဒီမြန်မာဝိုင်းရုံမြင့်တန်ကြားအစီအစဉ်လေးကိုဒီမိုကရက်တစ်မြန်မာအတန် DVV ရုပ်သံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါတယ် DVV ရုပ်သံဆလောင်းကနေပြီးတော့နေ့စဉ်ည10နာရီနဲ့မနေ့9နာရီခွဲအချိန်တွေမှာဖြစ်ပါတယ်ပုံမှန်ကြည့်ရှုနေကြ VOE ရဲ့ Intercept 17နဲ့ Mirset 3ဂျိုလူတွေကနေနေ့တိုင်းည9နာရီမှာပြသတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွေးဆောင်မင်းရန်ကန်နေနဲ့အပတ်စဉ်ကဏ္ဍတွေကို DVV ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါရဲ့ရှင
်။ဆရာရှင်များရှင်၊ဒီမှာကစုမမမနေ့ကနိုဝင်ဘာလ10ရက်နေ့မှာတော့မြန်မာနိုင်ငံမှာပါတီစုံဒီမိုကရေစီထွေထွေရွေးကောက်ပွဲကြီးနိုင်ငံတဝန်းကျင်းပတော့မှာဖြစ်ပါတယ်ဒီတော့မနေ့ပြန်ကျင်းပမယ့်ရွေးကောက်ပွဲအတွက်ရွေးကောက်ပွဲစောင့်ကြည့်သူတွေကိုယ်တိုင်လောင်းနေနိုင်ငံရေးပါတီတွေစေနာဝန်ထမ်းတွေမဲဆန္ဒရှင်ပြည်သူတွေဘက်ကဘာတွေချုပ်တင်ပြင်ဆင်ထားတင်ပါသလဲဘလို့ချက်တွေကိုအဓိကထားစောင့်ကြည့်လေ့လာကြမှာလဲဆိုတာကိုစူးစီးတင်ပြပေးချင်ပါတယ်မနေ့ပြန်တင်းဝင်နေနိုမာလာ၈ရက်နေ့မှာတော့မြန်မာနိုင်ငံမှာအစိုးရအုပ်ချုပ်သူလွှတ်တော်အပြောင်းလဲအတွက်ဆန္ဒမဲပေးခွင့်ရှိတဲ့အသက်၈၈နှစ်နဲ့အထက်နိုင်ငံသူနိုင်ငံသားတွေဟာမိမိတို့ကြိုက်နှစ်သက်တဲ့ပါတီနဲ့လွှတ်တော်အသီးသီးကကိုယ်စားလှယ်လောင်းတွေကိုမဲပေးရွေးချယ်ကြမယ်2020ပြည့်နှစ်ပါတီစုံဒီမိုကရေစီအထွေထွေရွေးကောက်ပွဲကြီးကျင်းပတော်မှာပါတိုင်းရင်းဒေသတွေအပါအဝင်နိုင်ငံတဝန်းကပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကနေကျင်းပခွင့်ပြုထားတဲ့မဲဆွန်နာနယ်ကမဲယုံနေမှာမနက်6နာရီကနေစလို့မဲယုံဖွင့်လှစ်မှာဖြစ်ပြီးညနေ4နာရီထိမဲဆန္ဒရှင်ပြည်သူတွေလာရောက်မဲပေးခွင့်ရှိပါတယ်ဒီနေ့ရွေးကောက်ပွဲရဲ့ထူးခြားချက်ကတော့ကမ္ဘာကရောဂါ COVID-19 ဖြစ်ပွားနေချိန်မှာမဲဆန္ဒရှင်ပြည်သူတွေအနေနဲ့ကူးစက်မြန်ရောဂါကူးစက်မှုကြိုတင်ကာကွယ်နိုင်ရေးကျန်းမာရေးလမ်းညွှန်ချက်တွေနဲ့အညီမဲပေးကြပါလို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကသတိပေးကြေညာထားတာပါမနေ့ပြန်ရွေးကောက်ပွဲကျင်းပမယ့်အချိန်မှာတော့ကချင်ပြည်နယ်ပြည်သူပါတီဝိုင်းမော်မြို့နယ်ရဲ့ပြည်နယ်လွှတ်တော်ကိုယ်စားလှယ်လောင်းကိုလွမ်းဆောင်ကမဲယုံတွေကိုသူကိုယ်တိုင်တွားရောက်လေ့လာစောင့်ကြည့်မယ်လို့ဆိုပါတယ
်မနေ့ပြန်ကတော့ပထမဦးဆုံးအနေနဲ့ကတော့ကျွန်တော်တို့ live ကြည့်ရှုစစ်ဆေးတဲ့ဟာဒီ observation လုပ်တဲ့ဟာကကျွန်တော်တို့ပြင်ဆင်ထားတယ်ဒီအဓိကအနေနဲ့ကတော့ကျွန်တော်ဒီမဲယုံမှာရှိတဲ့အဓိကစနစ်တွေပေါ့နော်ကျွန်တော်တို့ဘယ်ပုံဘယ်နည်းတွေဖြစ်နေတယ်လဲပြီးရင်ကျွန်တော်တို့ကဒီမင်းစင်းတွေကဘလောက်ကြီးခိုင်မာတိကျမှုရှိတယ်လဲပြီးရင်မင်းစင်းလက်မှတ်တွေအခုတချို့မင်းမှာဆိုရင်ဒီရေကောက်ပွဲကော်မရှင်ရဲ့လက်မှတ်မပါတဲ့စိတ်တုံးတွေမပါတဲ့ဟာတွေကျွန်တော်တို့ရှိနေတဲ့ဟာတွေကျွန်တော်တို့ဆိုတော့ဒီရေကောက်ပွဲမဲပေးတဲ့အချိန်မှာဒီဒီပါပီတူတွေဘလောက်ကြီးဒီ fair and fair လွတ်လပ်ပြီးမှတရားမျှတတဲ့ရွေးကောက်ပွဲဘလောက်ထိဖြစ်တယ်လဲပြီးရင်ဒီဘလောက်ထိတို့ free consent လို့ပြောတယ်တို့ရဲ့သဘောဆန္ဒနဲ့အညီမဲထည့်နိုင်ကြလား maybe တဲ့စနစ်တွေကတော့တကယ်လက်ခံနိုင်ဖွယ်ရှိသလား PNB ပါတီကဘယ်လိုမျိုးမတမာမှုတွေလုပ်တယ်လဲဆိုတဲ့ဟာကိုအဓိကစောင့်ကြည့်သွားမှာဖြစ်ပါတယ်ဆရာ
မမက်တဲ့အတိုင်းတိုင်းလုံးတိုင်းတာနဲ့ရွေးကောက်ပွဲကိုအထူးလေးလားစောင့်ကြည့်ဖို့အတွက်မန္တလေးတိုင်းတွင်းကလူငယ်အများစုပါဝင်တဲ့ကနောက် Institute အနေနဲ့လည်းတင်ဆက်နေပါတယ်အဓိကကတော့တက်မတော်မဲယုံလေးကိုစောင့်ကြည့်ပြီးရွေးကောက်ပွဲဆိုင်ရာအငင်းပွားမှုနဲ့မဲမတမာမှုတွေကိုအချိန်နဲ့တပြေးညီထုတ်ပြန်သွားဖို့ပြင်ဆင်ထားပါတယ်လို့ကနောက် Institute ရဲ့ Director ကိုတန်းမြတ်စိုးက VOA ကိုပြောပြပါတယ်
ဆောင်ကြီးမဲ့ပုံစံကတော့ကျွန်တော်တို့ကမန္တလေးတိုင်း28မြို့နယ်ကျွန်တော်ဆောင်ကြီးလေးလာဖို့ကြင်ဆင်ထားတယ်အဲ့တော့ဘာလို့အထူးလေးပြီးဆောင်ကြီးလဲဆိုတော့တမန်တော်မဲယုံနေပေါ့နော်အဲ့ဟာဒီကိုကျွန်တော်တို့ဆောင်ကြီးရပါမယ်ဆိုတော့ဒါအထူးလေးပြီးလုပ်မယ်ဟုတ်တယ်မဟုတ်လဲပြီးရင်တော့ဒီရောက်ပွဲမတမာမှုလို့ဟာမျိုးတွေကိုဒီရောက်ပွဲအငင်းပွားမှုတွေကိုအဓိကအလေးပေးဆောင်ကြီးတာမျိုးရှိမယ်ပြီးရင်တော့လူငယ်ပါဝင်မှုအဓိကအလေးပေးဆောင်ကြီးတာမျိုးရှိမယ်ပေါ့အဲ့ဒီမှာမှကျွန်တော်တို့ကဒီရောက်ပွဲမှာဆောင်ကြီးလေးလာဖို့ဘယ်လောက်ထိခွင့်ပြုလဲမပြုလဲအဲ့လိုမျိုးတွေနော်တည်တွင်းပြီးတော့ဆောင်ကြည့်ရမယ်ရှိတယ်ပေါ့ဟုတ်တယ်ဆက်ပ
ါမနေ့ကရွေးကောက်ပွဲကျင်းပတဲ့အချိန်မှလည်းအထက်ဗမာပြည်ကဆရာဆရာမတွေအနေနဲ့ရွေးကောက်ပွဲဆိုင်ရာဆောင်ကြည့်လေ့လာမယ့်အဖွဲ့တွေခွဲပြီးတော့မဲယုံတွေကိုတွားရောက်လေ့လာကြဖို့ပြင်ဆင်ထားတဲ့အခြေအနေကိုတော့အထက်ဗမာပြည်ဆရာဆရာမများတမကရဲ့ဥက္ကဋ္ဌဦးတူတာကပြောပြပါတယ
်ဆရာဆရာမတွေဆောင်ကြည့်မယ်ကြည့်မဲ့အခါမှာကျွန်တော်တို့ကဥပဒေနဲ့အညီပေါ့နော်အခုရွေးကောက်ပွဲဆိုင်ရာလွတ်လပ်ပြီးတကယ်လွတ်လွတ်လပ်လပ်မဲပြီးကိုညာအောင်လို့ကျွန်တော်တို့ပြီးတော့အနောက်ဆက်ကင်းကင်းနဲ့ပေါ့နော်ကိုကိုယုံကြည်ရဖို့လွတ်လပ်စွာမဲ့ပေးနိုင်ဖို့လို့ကျွန်တော်တို့ကလေ့လာဆောင်ကြည့်လို့မှာပါခင်ဗျအဲ့ပေါ်မှာဘယ်အရာနဲ့ချက်အားတချက်ဒီကိုကျွန်တော်တို့ကယူတော့ပွဲမှာရှစ်ခဲ့တဲ့ဟာဒီဖြစ်စင်ဒီအကုန်လုံးပေါ့နော်ပြန်ပြီးခြုံငုံသုံးသပ်ပြီးတော့မှကျွန်တော်တို့တက်ကတူဆရာမြတ်သမဂ္ဂကနေပြီးတော့အစီအခံစာတင်ပြမှာပါခင်ဗျဟုတ်ကဲ့
မနက်ပြန်ရွေးကောက်ပွဲမှာမဲလာပေးမဲ့ပြည်သူတွေအနေနဲ့ကတော့ရက်ွက်ကြေးရွာမြို့နယ်ရွေးကောက်ပွဲကော်မရှင်ကနေထုတ်ပေးထားတဲ့မဲယုံအမှတ်မဲစင်းနံပါတ်နဲ့မိမိတို့ရဲ့နာမည်မှတ်ပုံတင်ပါတဲ့မဲဆန္ဒရှင်တပ်သေးခန့်ကပြားကိုကင်ဆောင်လာရမှာဖြစ်ပြီးကိုဗစ်ရောဂါမကူးဆက်စေရေးကျန်းမာရေးလမ်းညွှန်ချက်စည်းကမ်းချက်တွေကိုလိုက်နာကြဖို့ကိုလည်းရွေးကောက်ပွဲကော်မရှင်နဲ့ကျန်းမာရေးဝန်ကြီးဌာနကအထူးသတိပေးနေပါတယ်။မနက်ဖြန်မှာကျင်းပမယ့်2020ရွေးကောက်ပွဲမှာတော့ပြည်내နဲ့တိုင်းဒေသကြီးမဲဆန္ဒနဲ့1158နည်းမျိုးအတွက်ပါတီပေါင်း92ပါတီကပါတီကိုစားပြုနဲ့တတိပုဂ္ဂလကိုယ်စားလှယ်ပေါင်း9800ကျော်ပါဝင်ရှင်းပြိုင်ကြမှာပါ။တနင်္ဂနွေလောက်အတိုင်းတာနဲ့မဲယုံပေါင်း4100ဝန်းကျင်အတွက်ကတော့မဲယုံဝန်ထမ်းက4100တာဝန်ယူမှာဖြစ်ပြီးမဲလာပေးမဲ့သူတွေကတော့38တန်းကျော်ရှိနိုင်တယ်လို့ရွေးကောက်ပွဲကော်မရှင်ကသတင်းထုတ်ပြန်ထားပါတယ်ရှင်။ကျွန်မစုမွန်ပ
ါ။ COVID-19 ကူးစက်မှုများပြီးတော့လူတွေနဲ့တေချာခွာနေလို့မရတဲ့နေရာတွေမှာနှာခေါင်းဆီးတက်တာကဘို့ကူးစက်မှုရောကြရေးအတွက်အသုံးဝင်ပါတယ်။ကလေးရနှာခေါင်းဆီးတက်တယ်လားကြည့်ရအောင်ပါအသက်9နှစ်အောင်ကလေးဆိုရင်နှာခေါင်းဆီးတက်ဖို့မလိုပါဘူးသူတို့တေချာလဲတက်ထားတယ်မှာမဟုတ်လို့ပါဒါမဲ့အချိန်လေးအချိန်ခါလိုက်ပြီးတော့ဥမာကလေးကနေမကောင်းဖြစ်နေတယ်ဆိုရင်တော့အဲ့ဒီကလေးနှာခေါင်းဆီးတက်ထားဖို့လိုနိုင်ပါတယ်အသက်6နှစ်နဲ့17နှစ်ကြာကလေးတွေနှာခေါင်းဆီးတက်ရပါမယ်သူတို့မှန်မှန်ကန်ကန်တက်ထားတဲ့အောင်လို့လူကြီးကတေချာကြပေးရပါမယ်အသက်7နှစ်နဲ့အထက်ကလေးတွေကတော့တခြားလူတွေနဲ့သုံးပေခွာပြီးတော့နေလို့မရတဲ့နေရာတွေမှာဆိုလူကြီးတွေအတိုင်းနှာခေါင်းဆီးတက်ရပါမယ်။အောင်းနောက်ဖွံ့ဖြိုးမှုနောက်ကြောင့်ကိုယ်လက်မတန်ဆွမ်းတဲ့ကလေးတွေနှာခေါင်းဆီးမဖြစ်မနေတက်မခိုင်းတဲ့တဦးချင်းရဲ့အခြေအနေကိုကြည့်ပြီးတော့ဆုံးဖြတ်ရပါမယ်။ Cystic Fibrosis အဆုတ်ရောင်ယောဂါ၊ကင်ဆာယောဂါ၊ဒီလိုယောဂါခံရှိတဲ့ကလေးတွေကတော့ဆေးရုံတုံးနှာခေါင်းဆီးတက်ဖို့လိုပါတယ်။ကျမရေကောင်းတဲ့ကလေးတွေလေသမားတွေနဲ့သုံးပေအကွာချားမနေနိုင်ရင်ပိတ်နှာခေါင်းဆီးတက်တင်တာပါကလေးတွေဟာနှာခေါင်းဆီးမတက်ခင်လက်ကိုပိုးတက်စေရည်နဲ့ဆိုရင်စက္ကန့်20ရေနဲ့ဆက်ပြာနဲ့ဆိုရင်စက္ကန့်40အနည်းဆုံးဆေးရပါမယ်နှာခေါင်းဆီးကနှာခေါင်းပါးစပ်နဲ့မေးစည်းတို့ကိုတိတ်ချဖုံးနဲ့အရွယ်စားမှန်ဖြစ်ဖို့လိုပါတယ်တက်ထားတဲ့နှာခေါင်းဆီးကိုတို့မနေရသလိုမေးကြီးအောင်မှမထားရ၊ဗစက်နဲ့မကပ်ရ၊သူများကိုလည်းပေးမတော့ရပါဘူး။နှာခေါင်းဆီးချုပ်ပြီးရင်လည်းအိတ်တို့ဘူးတို့လည်းထည့်သိမ်းသိမ်းပြီးတော့လက်လဲဆေးရပါမယ်။ကျွလွန်တွေကိုတဲ့အချက်လေးတွေကိုလိုက်နာ၊ခလေးတွေကိုလည်းစနစ်တကျပြပေးရုံနဲ့အန်နီယယ်ကင်းပြီးတော့ခလေးတွေလည်းတငယ်ချင်းတွေနဲ့ပျော်ရွှင်နိုင်ပါမယ်ရှင
်။ဒီခိုင်ပြင်းနဲ့ရံပြဲမြို့နယ်ထဲဖန်စီခံရတဲ့ဆိုတဲ့ရေလုတ်သား90ကျော်နဲ့အများစုပြန်လွတ်လာပြီမဲ့အေလက်နက်ကန်ဖွဲ့နဲ့ပတ်သက်တယ်လို့မသိင်္ဂါမှုနဲ့ဖန်စီခံရမှာစိုးရင်ပြီးဒေသခံတွေတိမ်းချောင်နေကြရတဲ့အကြောင်းသတင်းပြောပြပါမယ်ကျွန်တော်နိုင်ကွင်းအိမ်ပါဒီခိုင်ပြင်းနဲ့ရံပြဲမြို့နယ်ထဲကရေလုတ်သား90ကျော်ဟာ9ရက်တာထိန်းသိမ်းခံရပြီးဒီမနေ့မှဒီအထက်ကအများစုပြန်လွတ်လာပြီမဲ့သူဦးကတော့ဆက်လက်ထိန်းသိမ်းထားတယ်လို့ဒေသခံတွေနဲ့လွှတ်တော်ကိုယ်စားလှယ်တွေကဆိုပါတယ် ရန်ပြင်းမြို့နယ်ပိုင်းကလပုံးကျွန်းကျွန်းတောင်ပိုက်စိတ်မှာဖမ်းဆောင်ရတဲ့ရေလုံသားတွေနဲ့မိသားစုဝင်တွေလှုပ်လာတဲ့ကြောင်းစနေမြို့ခံလူကအခုလိုပြောပါတယ်။
နွေပါလာနေ့ရက်နေ့ကတည်းကကျွန်းတောင်ပိုက်စိတ်မှာရေလုံကားတွေနဲ့မိသားစုဝင်50ကျော်ထိန်းသိမ်းခံရတာဖြစ်ပြီးဒီကနေ့မှာပြန်လှုပ်ပေးတာလို့ဆိုပါတယ်။တန်တရာနဲ့ထိန်းသိမ်းခံထားရဆဲစနေမြို့ခံ3ဦးကတော့ဆက်လက်စစ်ဆေးရှိရာရှိတယ်ဆိုပြီးကြောက်ဖြူရေစကန်းကိုလွှဲပြောင်းပေးလိုက်ပြီလို့အဆိုပါမြို့ခံကဆိုပါတယ်။ရံပြဲမြို့နယ်ပိုင်းကျွန်းတောင်ပိုက်စိတ်တငါရွာမှာကြောက်ဖြူမြို
lalu duga subare. Jauh kemudian, pina rukuk usulai ujul lengan le. Apaan kaya le tu dia? Amiasu pialu lajau tibiu piawar
le. Hei, macam kaisaran, jangan dah liat. Ini benda mana? Lurus, tunggu apa canggih le.
Tiga ni mana pun, yang dia mula ni kalau bongkir atau super mah, pansi muri sini dah lulu le. Pina rukuk usulai ujul lengan sepiawar le.
Ini mana china ini mah? Nak cak tunggu apa pan le? Ya sih sudah yang apa pan le? Tunggu apa pan le?
ก็แค่ก็ต้องยอมไปมาเลยก็จ้าเราเฉลี่ยอย่างนี้ก็มึงเจียจ้าเลยทั้งหมดเพราะเราบุญเจียอุสุเป้พันสิบหมู่ดีสิเนี่ยนะเจ้าเจียว่าตอนนี้เราค่ะเต็งเฉาเนี่ยเดี๋ยวลูกอันนี้นายอยู่อาทิตย์เดียวเจ้าสาวอยู่อาอุโชยมูกอาทิตย์อยู่เยาว์วันเลยที่มันเนี่ยมันยังไงนะดูแต่พูดจริงๆเราอยู่อาอย่างละเด็กเล็กดูเนี่ยบางทีหรือว่าสิเนี่ยนายอยู่เออดูเรื่องมันยังว่าชีวิตจริงๆเราอยู่อาตัวเราตัวจริงๆเนี่ยกูเดียวก็ช่วยตัวจ้ ကျောင်းမြို့နယ်တွင်တင်္ဂါမကင်းဖြစ်သူတွေကိုတမရော်ကနေဖမ်းဆီးနေတယ်လို့ဒေသခံတွေကနေဆွဆွဲပြောဆိုနေကြတယ်လို့အချိန်နှီးမှန်ကူသိရှိဖို့တမရော်ပြောခွင့်ရကိုဆက်သွယ်ခဲ့ပေမဲ့မရခဲ့ပါဘူးတမရော်ဘက်ကတော့ကြောက်ဖြူမြို့နယ်စနေမြို့တွင်မတင်္ဂါပွဲလူနှုတ်နဲ့ဖောက်ကိုရေးပစ္စည်းစနေတန်တွေတရပိုင်းမှာဖမ်းဆီးရမိတာကြောင့်ဆက်လက်ဖော်ထုတ်အရေးယူဆောင်ရွက်နေတယ်လို့သတင်းထုတ Yane, Pansi Tare, Yoda, Yi, Tua, Shia, the Sejo, Shinidalu, Tiraka, Natain Tong Longjo, Sipi, Tensham, Yarelu, Jakan Tainda, Munum, Yasi Yunga, Sitan Kalu Tavare, Geno Nagun, and Viu Yitra, Trim Pipura, Chibare.
ဒီမနက်ရေတော့မှာရှိတဲ့လူပင်းနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတယ်တို့တန်ပတ်စဉ်ပေါက်တဲ့အစီအစဉ်ကနေကြိုဆိုပါတယ်ဒီအစီအစဉ်ကိုဖရန်ချီယမ်မြန်မာနဲ့ဖွန်ဒေးရှင်းဟီဝန်တွေတို့ကပူးပေါင်းတင်ဆက်ကြဖြစ်ပါတယ်ကျွန်မကတော့အေးရောင်ပါဒီကဘက်မှာတော့ကချင်ပြည်နယ်ကတိုင်းရင်းသားမဲဆန္ဒရှင်ရာနာမည်ယူကွယ်မှာတိုင်းရင်းသားရဲ့ဝန်ကြီးနေရာအတွက်မဲပေ
င်းမှာလည်းအဲ့ဒီလိုကြုံတွေ့မှုတွေရှိနေတဲ့အတွက်မကျေနပ်ကြပါဘူးဒီဆောင်မအကြီးဆုံးကိုမြစ်စင်းသား News Channel ကသတင်းတော်အစတာကဆက်ပြီးပြောပြပေးသွားမှာပ
ါဆန်တိုင်းနိုင်ရယာဝန်ဒီကိုမေးပေးစတဲ့စင်ဂျင်းရဲ့မြူးမြူးလေဘလူးတေးရွာကအသက်59နှစ်အရွယ်ချက်ညီနဲ့ဗမာသွေးနောတဲ့ဦးမောင်စောရဲ့အိမ်မက်တွေတကယ်ဖြစ်လာတော့မှာပါ2015ရွေးကောက်ပွဲတုန်းကသူဟာပေတိုင်းသားဝင်ကြီးကိုမှမေးပေးခွင့်မရခဲ့ပါဘူး
ကျွန်တော်တို့2015မှာတော့ကျွန်တော်တို့မထည့်လို့မရဘူးဘမဆံဘမမှချဆိုချမအဲ့လိုထည့်လို့ရတာလေကျွန်တော်တော့ထည့်လို့မရဘူးဟုတ်တယ
်မင်းချင်းကျုပ်စုရမှာတိုင်းဒေသကြီးနဲ့ပြည်နယ်တွေမှာရွှေ့ပြောင်းနေထိုင်နေတဲ့တိုင်းရင်းသားတမျိုးမျိုးဟာအဲ့ဒီပြည်နယ်နဲ့တိုင်းဒေသကြီးအတွင်းမှာနိုင်ငံတော်ဥယျာဉ်နဲ့စုစုပေါင်း3,100ခန့်လို့ရှိခဲ့ရင်အဲ့ဒီတိုင်းရင်းသားတွေအတွက်တိုင်းရင်းသားရဲဝန်ကြီးထားရှိပေးပါတယ်အချင်းချင်းလေးမှာတော့ဗမာတိုင်းရင်းသားရဲဝန်ကြီးရှမ်းတိုင်းတိုင်းရဲဝန်ကြီးလီစုတိုင်းရင်းသားရဲဝန်ကြီးရဝမ်တိုင်းရင်းသားရဲဝန်ကြီးတွေရွေးချယ်ရမှာပါဆိုလိုတာကအချင်းချင်းလေးမှာနေထိုင်တဲ့မေးဆန္ဒရှင်ပြည်သူတို့ကမေးပေးတော့မယ်ဆိုရင်ပြည်သူလူတော်အမျိုးသားလူတော်တိုင်းဒေသကြီးလူတော်တင့်နဲ့နှစ်အပြင်အဆိုပါမေးဆန္ဒရှင်ဟာရှမ်းဖြစ်ပါကရှမ်းတိုင်းတိုင်းရဲဝန်ကြီးနေရာအတွက်ပါရွေးချယ်ပေးရပါတယ်အခုလက်ရှိမှာခက်ခဲကြုံတွေ့နေရသူတွေကရှမ်းဗမာကာပြားတိုင်းရင်းသားတွေပါ
ဦးမောင်စိုးလိုရှမ်းပမာတိုင်းဒါတွေကရှမ်းတိုင်းဒါရဲရဝန်ကြီးကိုမေးပေးခြင်းပဲမဲ့2005ခုနှစ်ကကိုနှစ်သက်ရာတိုင်းဒါရဲရဝန်ကြီးရွေးချယ်ခွင့်ဆုံးရှုံးခဲ့ပါတယ်2014မှာတော့ရှမ်းပမာသားမဟုတ်ရှမ်းနဲ့တခြားတိုင်းဒါတို့ကိုတွင်းတော်တွေဟာမေးစင်းပါမပါကြည့်ပြီးရင်သက်ဆိုင်ရာရွေးကောက်ပွဲကော်မရှင်အဖွဲ့ခွဲရုံးမှာမိမိပေးတိုင်းဒါရဲရဝန်ကြီးကိုမေးပေးမယ်ဆိုတာကိုစီ အကောင်စင်ဒီဘရရဲ့မပုံတင်ပြပြီးအစိုးပြုရမယ်လို့သိရပါတယ်။ရွေးကောက်ပွဲကော်မရှင်ကလည်းအခက်အခဲရှိအမေးအစင်းမှာထည့်သွင်းပေးမယ်ဖြစ်တယ်လို့လည်းသိရပါတယ်။အချင်းချင်းနဲ့ရွေးကောက်ပွဲကော်မရှင်အဖွဲ့ခွဲကရွေးကောက်ပွဲအရာရှိဦးထွန်းအောင်ခိုင်က
ငိုပြီးတော့2015တော့တော့တခုရှိတာရှမ်းမမာပေါ့ကွာ။ရှမ်းမမာဆိုရင်တို့လောက်ဝကရေးတဲ့သဘောကရှေ့ကရှမ်းပြည်အဖေ။နောက်ကဗမာပြည်အမေ။အဲ့ဒါဆိုရင်ဖေဘက်ကဥစ္စာကိုသူကမဲပေးခွင့်ရရှမ်းကိုပေးခွင့်ရဗမာပေးခွင့်မရဘူးဟုတ်လားအရင်တော့ကတို့လောက်ဝကသမက်ခေတ်ကအဲ့လိုရှိတယ်အဲ့လိုတော့အဲ့လိုပဲငါတို့ဗမာအပြင်တော့သူမပုံတင်မှာဗမာဆိုမျိုးရှမ်းပါတယ်ဆိုပြီးရှိုက်တော့ရှမ်းဗမာလို့ပါလို့ရှိရင်တော့ပေးကြတယ်ရှမ်းမဲစင်းမှာတော့ပါဘူးပါဟုတ်ခံစားစရာအကြောင်းရှိဘူးနောက်သူဒါဥပဒေရပေးထားတဲ့အခွင့်အရေးတွေပေးဖို့ပေးရမှာ
အဲ့လိုအခက်အခဲတွေမဖြစ်အောင်2020အထွေထွေရွေးကောက်ပွဲမှာတော့ပြောင်းလဲမှုတွေရှိလာပါတယ
်ခုကျတော့ရှမ်းဗမာလို့မပုံတင်မှာရေးထားတဲ့မဲဆန္ဒရှင်တယောက်ကသူရှမ်းပေးကြည့်ရှမ်းပေးကြည့်မှာလေသူတောင်းဆိုနေရှမ်းမဲစင်းမှာသူ့ကိုထည့်ပေးလို့ရဗမာဗမာကိုပေးကျင်တယ်လို့သူပြောရင်တောင်းဆိုရင်ဒါတို့မဲစင်းပြည့်စုံတဲ့လူကသူ့ကိုဗမာဗမာနဲ့ရှမ်းနှစ်ခုတည်းသူကြိုက်ရအောင်ရွေးခွင့်ရှိတယ်ဒီ2020မှာ
ဒါပေမဲ့အစုပြုစည်းရင်ပေးရမှာကလည်းမဲစင်းပြင်ဆင်ဖြည့်ဆွက်ပေးဖြက်ခွင့်ပေးခဲ့တဲ့အောက်တိုဘာလ14ရက်နေ့အထိသာဖြစ်ပါတယ်2020အထွေထွေရွေးကောက်ပွဲအတွက်မဲစင်းကိုဇူလိုင်လ25ရက်နေ့ကနေအောက်တိုဘာလ9ရက်နေ့အထိပထမအကြိမ်တက်ခဲ့ပါတယ်ဒါပြင်မေးစန္ဒရှင်စင်းမာယွန်းသားတွေရှိတဲ့အတွက်နောက်ဆက်တစ်ပတ်ထပ်တော်ပြီးဒုတိယအကြိမ်ကိုတော့အောက်တိုဘာလ3ရက်နေ့ကနေ14ရက်နေ့အထိသတ်မှတ်ခဲ့တာပါအဲ့ဒီအချိန်မှာမင်းစင်းမှာကိုပေးချင်တဲ့တိုင်းရင်းသားရေးရဝန်ကြီးကိုအဆူမပြုတ်ခဲ့သူတွေနဲ့ပတ်သက်ပြီးမြစ်နှက်ခရိုင်ရွေးကောက်ပွဲကော်မရှင်အဖွဲ့ခွဲဥက္ကဋ္ဌဦးတန်းစွေက
ဘုရားပါပေးချင်တယ်ဆိုတာကိုသောသောဝဲနဲ့မင်းစင်းကြည်ကြံတော့ကသွားကြည့်ပြီးတော့မှတောင်းဆိုပိုင်ခွင့်ရှိတယ်လေ။ဒါပေမဲ့ဒီမှာတော့တောင်းဆိုလို့မရတော့ဘူး။သူ့စီရင်ထဲမှာပါတဲ့အတိုင်းပဲပေးရတော့မှာ။ဥမာဗမာစီရင်ထဲမှာပါရင်ဗမာပေါ့။ရှမ်းစီရင်ထဲမှာပါရင်ရှမ်းကိုအဲ့ဒါပေးရမှာလေ
။ဒါပေမဲ့မင်းစင်ပထမတစ်ကြိမ်ကကလေးကရှမ်းတိုင်းရင်တိုင်းရေးရဝန်ကြီးကိုမေးပေးဖို့အစူပြုတ်ခဲ့ပေမဲ့ဒုတိယအကြိမ်မှာလည်းထပ်မားနေသေးတာကိုမဆင်မနှင်းတို့မိသားစုဂျုံတွေ့နေရတာပါ။သူက
အရင်တစ်ခေါက်တုန်းကကျတော့တမိတသူလိုအားလုံးကဗမာထဲမှာရောက်နေတယ်။အခုတစ်ခေါက်ကျတော့လည်းဟိုအမအမီတယောက်တည်းရှမ်းနဲ့ရောက်ပြီးတော့ကျန်တဲ့မိသားစုတွေကတော့ဗမာထဲမှာရောက်နေတာ။အဲ့နဲ့ဦးလို့တော့မေးကြည့်လိုက်တယ်။ဦးလေးလို့အဲ့ဒါအခုဒီလိုပဲဖြစ်နေတယ်လို့ဆိုတော့ကကျဦးလေးကအေးတဲ့နေုံဒါဆိုလို့ရှိရင်သူတို့ဟိုရုံးကစီးလေနော်အေးကော်မရှင်လို့အဲ့ဒါသူတို့မေးကြည့်ထားအောင်မယ်တဲ့ဆိုမှအဲ့နဲ့ကြားလိုက်တဲ့တော်နေလိုက်ပြန်နေလိုက်တဲ့ဆိုမှကိုယ်လည်းပြန်ခဲ့လိုက်တယ်အခုအကြောင်းကိုပြောဘူးအခြေအနေဘယ်လိုလဲဆိုတော့မသိဘူ
းဒီကခံရပြောပြချက်အရာကတော့အခုလိုရှမ်းတိုင်းတာရေးရဝန်ကြီးနေရာကိုမေးပေးခြင်းပဲမဲ့ဗမာမှာပါနေတာပြန်လဲပြင်ဆင်အစုပြုပဲမဲ့အခုထိဗမာပါနေမှန်းမသိရသေးတာကရှမ်းဗမာမပုံတင်ကိုင်ဆောင်ထားသူတွေအများစုရှိရဲ့ငွင်းချင်းခရိုင်ဘက်မှာဖြစ်များတယ်လို့သိရပါတယ်မွန်းကြီးမျိုးနဲ့တိုင်းလိုင်းရှမ်းနေအမျိုးသားဖွံ့ဖြိုးတိုးတက်ရေးပါတီဥက္ကဋ္ဌဦးဆိုင်ကျော်ထွေးကလည်း
အင်္ဂိုလာပြီးမှဆိုင်မူတွေကရာအင်မူတွေကလာပြီးမှပုံစံ30ပုံစံ30ပုံစံ30လာပို့ကြပုံစံ30လေးလာကောက်မယ်ဆိုတဲ့ဟာမျိုးပဲပေါ့ဟုတ်အင်္ဂိုစုစင်းနေလာကောက်မယ်အဲ့လိုကောက်သွားလိုက်ကြတယ်ဘာအကြောင်းညာအကြောင်းဘာအရေးညာအရေးကျွန်တော်တို့မသိလိုက်ရဘူးပေါ့တကယ်ဖြစ်တင်တာကဒီရွာမာရီနိုးစော်ထားတင်တာပေါ့နော်တကောင်စင်းအတွက်မင်းလာကောက်ဟိုလူရည်စင်းလာကောက်မယ်ဒီအဲရှမ်းပမာလို့မပုန်နေခင်ထားတဲ့လူတွေကပမာရေးရမှာထည့်ရှင်လားဆန်းရေးရမှာထည့်ရှင်တလားအဲ့လိုမျိုးလည်းမေးတင်တယ
်ပြီးခဲ့တဲ့2015ခုနှစ်မှာတော့ကိုပေးချင်တဲ့တိုင်းရင်းသားရေးရဝန်ကြီးမဟုတ်ပဲကော်မရှင်ကသတ်မှတ်ပေးတဲ့တိုင်းရင်းသားရေးရဝန်ကြီးကိုပေးရတဲ့ရှမ်းပမာတိုင်းရင်းသားအများပြရှိခဲ့တယ်လို့သူကဆိုပါတယ်ကချင်ပြည်နယ်မှာရှမ်းတိုင်းဒေသရဲရဝင်ကြီးအတွက်မေးပေးခွင့်ရှိသူ2သိန်းကျော်ရှိပေမဲ့ရှမ်းပမာမပုံတင်ကိုင်ဆောင်သူဘယ်နှဦးပါဝင်တယ်လဲဆိုတာကိုတော့စီးရင်အသေးစိတ်မရှိဘူးလို့ပြည်နယ်ရွေးကောက်ပွဲကော်မရှင်အဖွဲ့ခွဲကဆိုပါတယ်။2019ခုနှစ်ဇွန်လကနေစက်တင်ဘာလအထိအထူးထွေအုပ်ချုပ်ရေးဦးစီးဌာနလူမှုကြီးကြပ်ရေးဦးစီးဌာနတို့နဲ့ပူးပေါင်းပြီးလူဦးရေစင်ကောက်ယူရေးစီမံချက်မင်းစင်ပြုစုရေးစီမံချက်တို့နဲ့စနစ်တကျကောက်ယူထားတာဖြစ်တယ်လို့လည်းရွေးကောက်ပွဲအရာရှိဦးထွန်းအောင်ခိုင်ကပြောပါတယ်။
ချမ်းတိုင်းတိုင်းရဲ့ဝင်ကြီးအသက်မဲပေးခွင့်ရှိပေမဲ့အစိုးပြုတာမကြုံလို့ခဲ့ဘူးဆိုရင်ကော်မရှင်ကလာဝကတတ်မှတ်ချက်အတိုင်းဖြစ်ထားတဲ့တိုင်းတိုင်းရဲ့ဝင်ကြီးအသက်ပဲမဲပေးရမှာဖြစ်ပါတယ်ဘယ်လိုမျိုးပုံစံတွေဖြစ်အောင်မဲဆင်းလာကောက်တွေကပြည်သူတွေတိအောင်ပညာပေးလို့တင်တယ်လို့ပါတီအုပ်ချက်ဦးဆိုင်ကျော်ထွေးကဆိုပါတယ်
ဆိုတော့မတိတဲ့လူတွေကအများကြီးပါစနေ2012လဲ
in the law, but Mama Yea preach in the law. So the Labrima made who was his father, Saint Peter Bello, Chan Yea, Roma Yea, Roma. Hey, ဒီမစိုက်ချဘူးပေါ့နော်ဒီစိုက်တဲ့ဒီကနေ့ဒီအဲ့လိုမျိုးဖြစ်တာဘုံကြီးကလည်းပါမမလုပ်ပေးနိုင်ဘူးဒီမဲယုံပညာပေးစနစ်တို့မဲဟိုမဲပေးပုံစနစ်တို့ကအရန်သူတို့ဘက်ကအရန်အားနေရပြ
အမလည်းမလို့နိုင်ဘူးမင်းစင်းနဲ့ချိန်လုံးကြည့်ခဲ့ပြီးနှစ်ချိန်လုံးမှမယူနေလို့ပြန်လဲပြင်ဆင်ခဲ့ပေမဲ့အခုဒီရှမ်းတိုင်းတရရဝင်ကြီးကိုမဲပေးရဖို့မသေးချာသေးတဲ့အမစီမံနေကတော့ဟိုကို့ဒီတမိသားစုလုံးလေနော်ကိုရှမ်းဆိုရင်လည်းအကုန်ရှမ်းနေမှာပဲမဟုတ်ဘူးလားဟိုထည့်လိုက်တော့မယ်လေမဟုတ်ဘူးလားကိုလည်းဘလိုပဲဖြစ်ဖြစ်ကို့ဘိုးစဉ်ပေါင်ဆက်လည်းဒီရှမ်းနေပဲဆိုတ ေဘူးလေနော်အဲ့လိုမျိုးဟိုပွဲလမ်းတစ်ပင်သွားတာအဆလေနော်အဲ့လိုမျိုးဟိုနည်းနည်းဝေပြကြတာပေါ့ကွာနော်အဲ့လိုမျိုးငါတို့ဒီအထက်အပိုင်းမှာလာအဲ့လောက်ထိဟိုကမဟုတ်တာဟိုအောက်ပိုင်းမှာဆိုလို့ရှင်ကသိရမလားတို့ကဟိုနည်းနည်းမှအတင်းဆောင်မခံဘူးတစ်ဖက်ပေါက်တယ်လေနော်
အခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်နေကြရလို့ကျေးဇူးမယ်လို့ဒို့အတန်ဖွဲ့သားတွေကမျှော်လင့်ပါတယ်။ဒီအစီအစဉ်ကိုတင်ဆက်ပေးခဲ့တာကတော့ Regina News Channel ကအစဒို့အတန်ကအေးအောင်ဇာမီနဲ့ဒိုင်းချင်းစိုးဖြစ်ပါတယ်။ဒို့အတန်အပန်းစဉ်အတန်လွှဲအစီအစဉ်ကို Frontier မြန်မာ website နဲ့ Facebook ဇာမီနာအပြင်ဒို့အတန် Facebook ဇာမီနာ SoundCloud YouTube iTunes တို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်တယ်လို့VOA ကထုတ်လင်းတဲ့ Radio အစီအစဉ်မှာလည်းစနေနေ့ည9:00 နာရီကနေ10:00 နာရီအတွင်းနဲ့တနင်္ဂနွေနေ့မနက်6:00 နာရီကနေ9:00 နာရီအတွင်းမှာလည်းနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုမြန်မာနိုင်ငံဆိုင်ရာနယ်သာလန်တန်ရုံနဲ့ဆွစ်ဇာလန်ဖွံ့ဖြိုးရေးနဲ့ပူးပေါင်းဆောင်ရွက်ရေးအေဂျင်စီ SGC ကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Hero တို့ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။နောက်ပတ်တွင်မှာလည်းစောင့်မျှော်နားဆင်ကြဖို့ဖိတ်ခေါ်ချင်ပါတယ်။ဒို့တန်အစီအစဉ်ကိုနားဆင်ပြီးရတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်။မင်္ဂလာရှိတော်နေ့လေးဖြစ်ပါစေရှင်။
တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးထုတ်လွှင့်ပေးနေရပါ။ရေဒီယိုအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိနဲ့ည9နိုင်ကနေ10နိုင်အထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေကြပါ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jurus Lounge တို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါသေးရှင
်မင်္ဂလာပါခင်ဗျာ VOE American တန်မြန်မာပိုင်းအစီအစဉ်ကဆက်လက်တန်လွှင့်နေပါတယ်ခုနိုဝင်ဘာလ10ရက်နေ့ကျင်းပမယ့်မြန်မာနိုင်ငံအထူးလူရွေးကောက်ပွဲအတွက်2စီစဉ်တရားဖြစ်တဲ့ပတ်စဉ်တင်ဆက်ပေးနေရမှာဒီတစ်ပတ်မှာတော့2020ရွေးကောက်ပွဲနဲ့တရားမျှတမှုကုစားပြုမှုအာမခံချက်ဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးပြမှာဖြစ်ပါတယ် Channel FFE ရဲ့ Editor ကုမှုတက်ကစီစဉ်တင်ဆက်ပေးထားပါတယ
်တင်ဆက်ပေးနေတာဖြစ်တဲ့2020ရွေးကောက်ပွဲသူစဉ်ကနေကြိုဆိုလိုက်ပါရစေ။ဒီကတ်မှာတော့2020ရွေးကောက်ပွဲနဲ့တရားမျှတမှုကိုစားပြုမှုအာမခံချက်ဆိုတဲ့ကောင်းတွေနဲ့ဆွေးနွေးသွားကြမှာဖြစ်ပါရစေ။အဲတော့ပါဝင်ဆွေးနွေးပြဖို့တဲ့ဖိတ်ခေါ်ထားကြတဲ့သူတွေရှိပါတယ်။ဖိတ်ခေါ်ထားကြတဲ့သူတွေကတော့ဒီကောက်ပွဲဆိုင်ရာပြည်သူ့လှုပ်ရှားမှုအဖွဲ့မှုတော်ဒါရိုက်တာတိုင်းရဲကျော်သားမင်းဖြစ်ပါရစေ။ Accountable Action for Arakan ရဲ့ဦးဆောင်ကော်မတီဝင်တဦးဖြစ်တဲ့သူထန်နိုင်ဖြစ်ပါရစေ။ကျွန်တော်တို့ဒီစနေနေ့ကြောင်းရတာဒီ2020ရွေးကောက်ပွဲနဲ့တရားမျှတမှုကုသပြုမှုအာမခံချက်ဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးမှာဖြစ်ပါတယ်။အဲတော့ဒီရွေးကောက်ပွဲကလက်ရှိအချိန်မှာဒီကမ္ဘာကိုရောဂါပြီးစိန်ခေါ်မှုတွေတွေလည်းကြုံတွေ့နေရတဲ့အခြေအနေဖြစ်တယ်။အောက်ကဒီရွေးကောက်ပွဲကမဲသွေးပေးရင်းခုန်မှုတွေလည်းရှိခဲ့တယ်။အောက်ဒီပြည်သူ့စစ်ပါရဲ့ကြုံနေရတာကြုံတွေ့နေရတဲ့အခြေအနေမျိုးရှိရပေါ့။ဆိုတော့ဒီရွေးကောက်ပွဲကလည်းဒီစိန်ခေါ်မှုတွေများပြားနဲ့ဖြတ်သန်းမဲ့အခြေအနေမှာရှိရပေါ့။ ဆိုတော့ဒီလိုအခြေအနေမျိုးမှာဒီရွေးကောက်ပွဲရဲ့တရားမျှတမှုကိုးစားပြုမှုကဘယ်လောက်ထိအာမခံတယ်ရှိနိုင်လဲ။ဘယ်လောက်ထိမျှော်လင့်လို့ရမလဲဆိုတာတွေကိုအခြေခံစိုးရိမ်မှာဖြစ်ပါတယ်။ဆိုတော့အရင်ဆုံးကကျွန်တော်ကိုးစားရဲ့ကြော်စာမျိုးကိုစလို့မေးနေပါတယ်။ဆိုတော့ဒီလိုစိန်ခေါ်မှုအကျက်တဲတွေနဲ့ချက်ပန်းမဲ့ရွေးကောက်ပွဲဖြစ်နေတော့ဒီရွေးကောက်ပွဲရဲ့တရားဝင်မှုအမှန်လေးရွေးကောက်ပွဲရဲ့ကိုးစားပြုမှုကဘယ်လောက်ထိရှိလာလဲ။ဘယ်လောက်ထိမျှော်လင့်လို့ရမလဲ။ဘယ်လောက်အားမခံတဲ့ရှိ
ပထမဆုံးကတော့ကျွန်တော်တို့အားလုံးသိတဲ့အတိုင်းပဲ2020ရွေးကောက်ပွဲကကျွန်တော်တို့ကံဆိုးလွန်နေပဲကျွန်တော်ဒီ COVID-19 ဆိုတော့ကျွန်တော်တို့ကာယောဂကာလမှာကျင်းပမယ်ရွေးကောက်ပွဲဖြစ်တာဆိုတော့ဒါကတော့ကျွန်တော်တို့ဟိုဒီအတွက်ကိုကြီးမားတဲ့စိန်ခေါ်မှုပါပဲဆိုတော့ငကူငူရင်းကိုယ်တိုင်ကဒီလက်ရှိရှိနေတဲ့ရွေးကောက်ပွဲဥပဒေမူပေါင်းကကျွန်တော်တို့2020မှာလည်းဒီရွေးကောက်ပွဲဥပဒေမူပေါင်းမယ်2012 2015 2018မှာလဲဒီရွေးကောက်ပွဲဥပဒေမူပေါင်းကိုတခြားတုံးခဲ့တာ2020မှာလဲဒီရွေးကောက်ပွဲဥပဒေမူပေါင်းကိုတုံးပါပဲဆိုတော့ဒီရွေးကောက်ပွဲဥပဒေမူပေါင်းကတော့အားလုံးကျွန်တော်သိတဲ့အတိုင်းပဲဒီမိုကရေစီစံနှုန်းရဆိုအားနည်းချက်တွေအများကြီးရှိတယ်ဒါအခုမှအားနည်းတာမဟုတ်ဘူးငကိုရီးယားကကျွန်တော်တို့က2010ရဲ့တခြားအားနည်းတာလားပြီးခဲ့တဲ့9နှစ်အတွင်းမှာလဲဒီရွေးကောက်ပွဲဥပဒေမူပေါင်းဒီထက်ပိုပြီးမှတရားမျှတလာအောင်ရွေးကောက်ပွဲဥပဒေမူပေါင်းဒီထက်ပိုပြီးဒီမိုကရေစီစံနှုန်းအနေနဲ့ပြည့်ဝလာအောင်ဆိုပြီးတော့မှပြည့်ပြင်နိုင်ခဲ့တာမရှိခဲ့ဘူးဆိုတော့တစ်ချက်နဲ့တချို့နည်းနည်းပါးပါကျွန်တော်အတိတ်ပဲဖွင့်ဆိုချက်လေးတွေနည်းနည်းပြောင်းလာလွယ်ပြီးဆိုတော့သဘောကတော့ဥပဒေမူပေါင်းကတော့ကျွန်တော်တို့သိပြီးတော့မှဥပဒေမူပေါင်းကတော့ဒီမိုကရေစီစံနှုန်းရဆိုလို့ရှိရင်တော့ငကိုတဲကကျွန်တော်တို့မေးခွန်းထုတ်เสียရှိတယ်ဒုတိယအချက်ကကျတော့ခုနကကျွန်တော်ပြောတဲ့ဒီ COVID-19 ကာလမှာကျွန်တော်ရင်ဆိုင်တဲ့ဟာမျိုးပေါ့ခုနဥပဒေမူပေါင်းကိုယ်တိုင်ကအားနည်းချက်တွေဟာကွက်တွေရှိတယ်မှာကျွန်တော်တို့ကဒီ COVID-19 ကာယောဂါကိုကျွန်ရတဲ့အခါမှာရွေးကောက်ပွဲကွင်းပြင်ဟာကျွန်တော်တို့ရွေးကောက်ပွဲပါဝင်ရှင်ပြန်ကွင်းအနေဓာဟာမညီမမျှဖြစ်ဖို့ပို့ပြီးတော့မှဖန်တီးပေးလို့ဖြစ်တော့ဟိုဒီရွေးကောက်ပွဲမှာပါဝင်ရှင်ပြန်တဲ့နိုင်ငံရေးပါတီတွေကိုယ်စားလှယ်လောင်းတွေအားလုံးကသူတို့အရင်တော့လို့သူတို့မျိုးလွတ်လွတ်လပ်လပ်သွားလို့မရဘူးသူတို့မဲဆန္ဒနေနေသူတို့သွားပြီးတော့မှရှင်နေတွေ့ဆုံပြီးတော့မှမူဝါဒတွေကိုရှင်းပြတာမျိုးအငင်းခုန်ကြတာမျိုးအဲ့လိုမျိုးကျွန်တော်မလုပ်နိုင်ဘူးအဲ့ဒါဒီရွေးကောက်ပွဲရဲ့ COVID-19 ကြောင့်မလို့အချိန်မှဆုံးထိခိုက်မှုပဲသူမလုပ်နိုင်တဲ့အချိန်မှာပဲအဲကျွန်တော်တို့ကဒီရွေးကောက်ပွဲကော်မရှင်နေနဲ့နိုင်ငံရေးပါတီအားလုံးကိုဒီလိုဟာမျိုးတွေတီးခြားတောက်တဲ့ mechanism တခုကျွန်တော်ရန်တရားတခုမဖန်တီးပြီးနိုင်မဖန်တီးနိုင်ကြမို့ယူကော့ဘွယ်ကွင်းပြင်ဟာမညီမမျှဖြစ်လာတယ်ပထမဆုံးမညီမမျှပါလို့ဆိုရှင်ဒီရန်ကုန်ဝေးအရင်းမြစ်ကျွယ်ဝတဲ့နိုင်ငံရေးပါတီတွေနဲ့ရန်ကုန်ဝေးအရင်းမြစ်မရှိတဲ့နိုင်ငံရေးပါတီဆိုင်ရာမှာ social media အသုံးပြုမှုဆိုတဲ့အခါကိုသူတို့မှကွာအချက်ဖြစ်တယ်နောက်တစ်ခုကကျတော့အာဏာရပါတီနဲ့အာဏာမရတဲ့ပါတီတွေကြားထဲမှာကွာအချက်ဆဖြစ်တာတခြားပါတီတွေကတော့ message ရှင်ဝင်ပိတ်ပင်တယ်အာဏာရပါတီတွေအပိတ်ပင်ခံရတာပါပဲဒါပေမဲ့တချို့ကဘာဖြစ်လဲဆိုတော့ဒါပေမဲ့ကျွန်တော်တို့စီမှာကျတော့နိုင်ငံပိုင်မီဒီယာတွေရှိတဲ့နေရာတွေရှိမှာအာဏာရပါတီအနေနဲ့ကတော့အစိုးရအဖွဲ့အနေနဲ့သူတို့ရဲ့လုပ်ပိုင်ခွင့်တွေပိုင်ဆောင်ချက်တွေပြောပြတဲ့အခါမှာမဲဆွဲတဲ့သဘောမျိုးဖြစ်တာ။ဆိုအဲ့ဒီမှာလည်းကျွန်တော်တို့ကဟိုမရည်ရွယ်ပဲနဲ့ကူကသဘောအလိုလျောက်ကူကကျွန်တော်တို့ကရွေးကောက်ပွဲကွင်းပြန်မညီမနှဖြစ်တယ်။ဆိုရွေးကောက်ပွဲကော်မရှင်ဟာဒီသက်ဆိုင်ရာရွေးကောက်ပွဲနဲ့သက်ဆိုင်တဲ့အဖွဲ့အစည်းတွေနဲ့ပုံမှန်ဆက်ဆံတာတွေမရှိဘူး။နိုင်ငံရေးပါတီနဲ့ဆက်ဆံတာတွေမရှိဘူး။မရှိတဲ့အခါမှာရွေးကောက်ပွဲနဲ့ပတ်သက်တဲ့ပုံလင်းမြင်တာပြင်သာမှုတွေကကျွန်တော်တို့ကမေးခွန်းထုတ်စရာဖြစ်လာတယ်။အဲ့တော့အထူးသဖြင့်အင်မတန်အရေးကြီးတဲ့မဲဆန္ဒနယ်တွေပဲဖြစ်တဲ့ရွေးကောက်ပွဲတွေမကျင်းပဖို့ဆုံးဖြတ်ခဲ့တဲ့ရခိုင်လိုဟာမျိုးအဲ့လိုဟာမျိုးမှဆိုလို့ရှိရင်သက်ဆိုင်တဲ့နိုင်ငံရေးခေါင်းဆောင်တွေနဲ့နိုင်ငံရေးပါတီနဲ့တွေ့ဆုံဆွေးနွေးတာတွေမဟုတ်တဲ့ခါမှာရွေးကောက်ပွဲကော်မရှင်ပေါ်မှာယုံကြည်မှုကကျသွား။ဆိုတော့ဒါကတော့ကျွန်တော်တို့2020ရွေးကောက်ပွဲအတွက် COVID-19 အပြင်ကိုရွေးကောက်ပွဲကော်မရှင်ရဲ့ကျွန်တော်စီမံခန့်ခွဲပုံပုံနဲ့ပြပဆက်သွယ်ရေးဒီဟာကြောင့်မို့လို့ဟိုဒီကျွန်တော်ရွေးကောက်ပွဲဟာမကျင်းပခင်ကတည်းကခုရွေးကောက်ပွဲအချိန်ကာလမှာကျွန်တော်တို့ကအငင်းပွားစရာအငင်းခုန်စရာတွေအများကြီးဖြစ်တယ်လို့ကျွန်တော်ပဏာမသုံးသပ်ချင်ပါတယ
်ဟုတ်ကဲ့ဟုတ်ကဲ့ဆိုတော့ကျွန်တော်ထူးထပ်နိုင်လို့တော့ဒီရခိုင်ပြည်နဲ့ပတ်သက်ပြီးတော့ပို့ပြီးတော့မေးချင်တယ်ခင်ဗျာဆိုတော့ရခိုင်ဘာကလက်ရှိချိန်မှာဒီစေရေးဆိုင်ရာဆက်တွေကြုံတွေ့နေရတယ်ဒီနောက်ကာဒီလောကကာယောဂါပဲ COVID-19 ရဲ့ဆက်တွေကြုံတွေ့ရတယ်ဟောကြားရဲ့ဆိုလို့ဒီရွေးကောက်ပွဲမကျင်းပနိုင်တဲ့နေရာတွေရှိလာပြီးတော့ဒီမဲ့ပေးပွဲဆုံးရှုံးရတဲ့ဟာတွေတော်များဒီခြေနေရှိသွားတယ်ဆိုတော့ဒီလိုအခြေအနေမျိုးမှာဒီရွေးကောက်ပွဲနဲ့ရခိုင်ပြည်ရဲ့စဉ်းစားချက်မှာဆိုဒီရွေးကောက်ပွဲကနေပြီးတော့ရခိုင်ပြည်သူတွေကိုဘယ်လောက်ကူစားပြုပေးနိုင်လဲပေါ့ဆိုရခိုင်ပြည်သူတွေရဲ့ကူစားပြုမှုကိုဒီရွေးကောက်ပွဲကဘယ်လောက်ပေါ်ဆောင်ပေးနိုင်လဲပေါ့ဆိုတော့ဒါတစ်ချက်ပေါ့ဆိုတော့တစ်ချက်ကဒီရွေးကောက်ပွဲကနေပြီးတော့ရခိုင်ပြည်တွေကအကျက်သေးတွေကိုဘာတွေဖြည့်ဆည်းပေးနိုင်တာရှိနေလဲပေါ့နောက်တစ်ခါဒါမှမဟုတ်ဒီရွေးကောက်ပွဲကြောင့်ဒီခိုင်ပြည်မှာဘယ်လိုအကျက်သေးတွေဖြစ်လာနိုင်ရရှိလဲဒါကိုလည်းသုံးသပ်ပေးနေကြပါခင်ဗျာဆိုတော့ထူးထပ်နိုင်ဒီပေါ်မှာဆက်တော့ဆွေးနွေးပြပါအောင
်ပထမဆုံး UEC ကဒီအော်တိုဘာ6ကထုတ်ပြန်ချက်မထုတ်ခင်ချီကျမတို့မှာကဒီ session နဲ့ attend နဲ့မေးပေးခွင့်ရတဲ့လူကြီးအရေအတွက်က16သိန်းကျော်ရှိရပါတော့ဆိုတော့ဇယင်းထုတ်ပြန်တဲ့အချိန်မှာကျတော့ဒီ12သိန်းကျော်က
ไม่ไปคุยไม่อะไรหรอกใครดีเนี่ยกูจะพิมพ์มุกกาพี่น้องสุดๆดอมมาสโลชิเองแล้วตัวเนี่ยคุยยังไม่ดียังไม่สิบแปดเนี่ยงั้นถึงอาจจะมาติดของอ่ะลงว่าเช่าขันอะไรอย่างเงี้ยสโลชิวันนี้จะเรียกมาเช็ดตัวไม่ใช่ไหมสโลไอ้ห่าก็ตัวดอมชิวสโลนับเรื่องเราใครดีเนี่ยดอมในท่านเนี่ยจะรอดีตัวเสร็จเลยเนี่ยแปดสิบโลชิเองดีเช่นเนี่ยตัวเนี่ยสโลตัวเสร็จงั้นเนี่ยไอ้เนี่ยมา เนี่ยนั่นสิก็ไม่ใช่หรอกกูจะพิมพ์เช่นนี้ก็ตีอาจารย์ไปด่ากันด่ายินเท่านั้นยินนาชีได้หามิวบ่เนาะยินเสียงมิวทั้งหลายเลยหากันเลยแต่เจ้าพิมพ์มันนี่เจ้าพิมพ์มาเจ้าพิมพ์มาที่ว่าไปเอาสุดต้องเอาสุดไปอันไปต้องก็นี่นี่เตรียมไปเลยเช่นสรุปไอ้ห่าเลยก็เลยพามาเจ้าไม่มีชิวทั้งวัดจอดอพี่น้องซุ่มมาอยู่พี่นี่มาอยู่ทั้งวัดจอดอดูเรื่องกูจะมารู้ว่าเต็มยังคุณไม่ยังรู้สรุปถ้า ก็มาดูกูไปแล้วดีแต่ละแม่โซย่าอยู่ปีนี้โซย่าอยู่พี่น้องโซย่าฮะเราแค่ดูดูเลยกูจะมาพิวเฉยดีเราแค่ดีมาจะมารู้ด้วยนักท่องเที่ยวอารมณ์จะมาส่วนนักท่องเที่ยวอารมณ์ทราบด้วยว่าส่งเลขไปแค่ไหนบ้างเนาะสำหรับเราแค่ดีมาเอ็มบีก็แล้วดีเอ็นดีก็ตอนนั้นเราได้กันในลักษณะดีแต่จอมยูกันเป็นนายตะเกียบจะมารู้สิมาอารมณ์ไหนเนาะนายเนาะดีเอ็มมาพี่น้องสุดที่มาเลยจะมารู้ว่าดีเราแค่ดีมาเดาเช่า ที่เสียบริบขาดเปลี่ยนชนะได้ในท่าพิลุชินท่าสิบคนสิบเช้าสิบคนยันที่บริบขาดเปลี่ยนชนะได้คุณจะท้อเอาสิ่งกูดีที่จะมาสาบิโรสิบริบขาดเปลี่ยนชนะได้คุณจะทำนี่บ้างกันละไอ้ยันที่ทำอยู่มาจะมาแบบชิคเคอร์คิดจะนั่งยังคิดจะย้ายไปที่ดูเรื่องการคิดใจอะไรไปดูเรื่องทรมาร์ตไอส์ต้องมาเจอสิ่งที่อะไรย้ายไอ้ยันที่ทำมาไอ้ห่าก็จะมาเดินยาวทาร์เรดูเรก้าที่ร้องสุดเทม่า ตัวดันทรัพย์ผู้จูซาร์เรฟเฟอร์เซนต์เราผู้จูซาร์เรฟไอ้ใช่ไหมโปรเจกต์ที่ส่วนนี้ก็มันเป็นยังไงเว็บเช่นกันจะบอกว่าผู้จีบยันนาบีรอไปดูเรื่องสกัดเจ้าผู้ไปดูเช่นไปดูเรื่องประชาชนหาเรื่องก็เพิ่มไปไหมนั่นจะออกมาเดี๋ยวสุราจะมาเรื่องมาคุณอาน่าจะอยากให้น้องอาชอบทำอะไรสุราจะมาเรื่องนั่งกับลูกพิมพ์เลยว่าจะมาเรื่องยังไงกูนี่เลยสอจะดีเทปูยังเลยไหมไอ้จะดีลูกพิมพ์อะไรเช่นมาเลยเราแค่ไปดูเรื่องจะดีเป็นมหัศจร
ကျွန်တော်ကမြန်မာနိုင်ငံကိုဖွဲ့တယ်အောက်စုလူတိုင်းဝိုင်းနေကြတဲ့ကပတိပခတွေရောအခုစိတ်ရပတိပခတွေရောလောလောလဲစိတ်ထန်ရရောအဲ့ဒီဟာတွေအကုန်လုံးသူတို့ဖြေရှင်းရအောင်အဲ့ဖြေရှင်းတဲ့အခါမှာလေပြည်သူရဲ့ပူပေါင်းပါမှုအရင်ကြီးလေဆိုတော့ပြည်သူတွေက grievances
ဒီရခိုင်ကတော့ဒါအင်မတန်ထူးခြားတဲ့နိုင်ငံရေးဥပဒေသားရှိတဲ့ကျွန်တော်တို့ဟိုသူတို့ကတော့ရှင်းကျွန်တော်တို့ရွေးကောက်ပွဲထောက်ကူကပိုးစံရွေးကောက်ပွဲတွေရခိုင်ပြည်နယ်မှာရခိုင်ပြည်နယ်မှာဆိုရင်တော့အထောက်အပံ့နဲ့စကားလို့နဲ့တကယ်တမ်းကျတော့ဟိုကျွန်တော်တို့စီမှာကဒီပမာလူမျိုးတစ်မျိုးတည်းကပထမဆုံးကျွန်တော်တို့ကဒီရွေးကောက်ပွဲဆနစ်ကိုပါကျွန်တော်တို့ကပြန်ကြည့်ဖို့လုပ်မယ်ထင နိုင်ငံသားတွေနိုင်ငံရေးညောမှန်းချက်တွေကိုစားအပြုမလဲဆိုတာကိုကျွန်တော်ပြန်တော့တတ်ဘူ
း။ဟုတ်ကဲ့။သူတက်နိုင်ကိုတော့ဒီဒါနဲ့ဆက်ဆက်လို့နေတင်တာလည်းရှိပါရဲ့။ဒါပါလဲဆိုဒီရွေးကောက်ပွဲသူပြင်ဆင်မှုကိုတနိုင်ငံလုံးနဲ့သက်ဆိုင်တဲ့ရွေးကောက်ပွဲသူပြင်ဆင်မှုပေါ်မှာဘယ်လောက်ဒီအားရချိန်နိုင်မှုရှိတယ်ပေါ့။ဒီရွေးကောက်ပွဲကော်မရှင်ရဲ့လက်ရှိပြင်ဆင်မှုတွေပေါ်မှာဆိုဒါလေးလက်ဆင်းနေပြပါဦး။
ဟုတ်ကွာအားရကျန်တဲ့မပြောလို့ရှင်တော့ညီမအနေနဲ့ပုံမှန်လေးပြောမှဆိုတော့0ပေါ့နော်လုံးဝပေါ့ကျန်တဲ့အားမရှိဘူးရှင်ဒီကောက်ပွဲကော်မရှင်ကဒါဒီကျမတို့ကိုဒီ cancel လုပ်တဲ့ဇယင်းတွေမျိုးစိမပေးပြက်ခင်မှာသူတို့ကတပတ်မှတ်ပေါ့နော်သက်ဆိုင်ရာဝန်ကြီးဌာနအများစုနဲ့ meeting ခိုင်ခဲ့တယ် consult လုပ်ခဲ့တယ်လို့ပြောတယ်အဲ့မှာနောက်ပိုင်းဒင်းနာရှင်ဘုံနဲ့ဆက်တက်လုပ်ကြတယ်ဒီသမဏပြောရေး software ရှိသူဥတော်တေးလုပ်တယ်လို့ရှင်သမဏတက်မတော်ကလည်းထုတ်ပြန်တယ်ဆိုတော့အဲ့မှာသူတို့အပြန်အလှန်ကျမတို့ဘာပြရလဲဆိုတော့အပြန်အလှန် volleyball ပုတ်ကြတယ်လို့ကျမတို့ရတယ်အဲ့ပေါ့နော်ဆိုတော့ပြည်သူကဘယ်ဟာတော့ယုံရမှာလဲအဲ့ဆိုသူတို့ consult လုပ်တယ်ဆိုတဲ့ဟာဘယ်ဟာတော့ပြီး consult လုပ်နေကြရတယ်အခုတမျိုးတော့ကြတမျိုးတွေဖြစ်တယ်ပေါ့နော်ဆိုတော့ပြည်သူကတော့ရိုးရှင်းစဉ်းစားတာပဲဘာလို့လဲသတင်းတွေယုံကြည်ခြင်းလို့ဟိုပြောချင်တာသူတို့တွေဘာပြောလဲဆိုတာသိချင်လို့ကျမတို့ကလိုက်ပြီးတော့နားထောင်ရတယ်ဘာတွေပြောနေကြလဲဘာတွေဖြစ်နေကြလဲကျမတို့ကအဲ့လောက်ပဲတတ်နိုင်တယ်ဆိုတော့ကျမတို့ကတောက်လျှောက် UEC ဆိုတဲ့ဟာကရုပ်ကွက်ပြီးမှဝုန်းဝုန်းလို့ပေါ်လာတာမဟုတ်ဘူးတောက်လျှောက်ရှိနေခဲ့တာဆိုရှင်ဘာလို့ဒီကြိုတင်ပြင်ဆင်ပြီးတော့မလုံခံခဲ့ကြတာလဲဒီကိစ္စသိချပြီလားအဲ့ဒီတော့မှမလုံခြုံဘူးလုံခြုံတယ်ဘလို့တတ်မှတ်လဲဘလို့စံပေတန်နဲ့တတ်မှတ်ထားတာလဲဘလို့ခရိုင်တီးရီးယားနဲ့ချက်မှတ်ထားတာပြည်သူကိုချက်ပြပါပြည်သူလူထုရဲ့မေးပေးတဲ့အခွင့်အရေးဆိုတာဒီမိုကရေစီနိုင်ငံရဲ့အမြင့်ဆုံးအခွင့်အရေးဖြစ်တယ် Civil Rights ပေါ့နော်ကျမတို့2020ရွေးကောက်ပွဲမှာလက်ရှိအနာရအစနိုင်ငံရေးရပါပါရှိတဲ့သူတွေရဲ့နောက် UEC ရဲ့တခြားလူတွေကျမတို့ရဲ့အခွင့်အရေးကိုကာကွယ်ပေးဖို့တက်ပြတ်ခဲ့တဲ့သတိမိုင်းပဲ
ဆိုတော့ကျွန်တော်ဒီနောက်ဆုံးပိုင်းလေးတက်သွားနေပါတယ်နောက်ဆုံးပိုင်းမှာလည်းကျွန်တော်ကိုဆိုင်ကိုပဲစပြီးနေနေပါတယ်ကျွန်တော်ရှိမှစဉ်းစားခဲ့လို့ပဲလက်ရှိဒီရွေးကောက်ပွဲကဒီကမ္ဘာကယောဂါပြီးဒီ COVID-19 ကျက်တဲ့တုံ့ပြန်နေရတဲ့အခြေအနေလေးဖြစ်တယ်ဆိုတော့ဒီလိုအခြေအနေမျိုးမှာလုံးဝရွေးကောက်ပွဲကိုဒီလေ့လာစောင့်ကြည့်မှုတွေကဘယ်လောက်ထိအလုပ်ဖြစ်နိုင်လဲပေါ့ဆိုတော့ဒီရွေးကောက်ပွဲတရားမျှတမှုကိုဘယ်လောက်ထိစောင့်ကြည့်နိုင်လဲ
ဒီ COVID-19 ကြောင့်မို့လို့ဟိုနိုင်ငံရေးပါတီဒီအတွက်တော်တော်လျှောက်ကြွင်ထိခဲ့တယ်လို့ပဲရက်ဖက်ဖွဲ့စည်းတယ်ကျွန်တော်တို့တော်တော်ထက်ပါတယ်ပထမချက်ကတော့ကိုဗစ်ကြောင့်မလို့ဟိုကျွန်တော်တို့ရဲ့စောင့်ကြည့်လာတဲ့အဲကျွန်တော်တို့ပုံစံတွေအားလုံးကြောင်းလိုက်တာဒါပေမဲ့ပုံလို့ကန်ဆိုးတာကဒါကျွန်တော်တို့အဖွဲ့ကသူဖြစ်ပုံကန်ဆိုးတာကျတော့ကျွန်တော်စောင့်ကြည့်လာကိုတင်တယ်စောင့်ကြည့်လာကိုနဲ့တင်တဲ့ခါမှာငကူလုံးက2015မှာရော2019မှာ18မှာမရှိတဲ့နောက်ထပ်စံလုံးကိုဟိုအသုံးပြီးတော့မှကော်မရှင်ကစောင့်ကြည့်လက်ကိုပယ်ချတဘောကတော့အရင်တော့ရုပ်တော့ဆောင်ကြည့်လိုက်တယ်ဆိုရင်ရက်ဖက်ဖွဲ့စည်းတွေကတင်လိုက်ရုံပဲတင်လိုက်ရင်ကျွန်တော်ဆောင်ကြည့်ရတယ်ရတယ်ရက်ဖက်ဖွဲ့စည်းက registration ရှိမရှိရှိနိုင်ငံသားတွေလက်ကလက်ကမကပြည်တွင်းလက်ကလက်ခုကျတော့ကျွန်တော်ကပြည်တွင်းဖြစ်ဖြစ်နိုင်ငံသားရန်ပုံကိုဖြစ်ဖြစ်ရန်ပုံဝင်လက်ခံတယ်ဆိုလို့ရှိလို့ရှိရင်အဲ registration မရှိဘဲနဲ့ရန်ပုံဝင်လက်ခံတယ်ဆိုလို့ရှိရင်ဒီအဖွဲ့စည်းကတရားမဝင်ဖွဲ့စည်းဖြစ်တယ်ဒါကြောင့်မို့လို့ဆောင်ကြည့်ရတယ်ကိုမပေးနိုင်ဘူးဆိုလို့မှအပယ်လိုက်တာတဘောတော့ဒီကျွန်တော်အိပ်ပတ်မပုံတွေကို interpretation ရုပ်တော့ကမရှိရဲ့အိပ်ပတ်ဖွဲ့စုံပုံကregistration မရှိတဲ့သူစီမှာအလုပ်လေးလက်ခံလုပ်ရပြီလို့ပြောပြပါတယ်ဒါကြောင့်မလို့တရားမလို့ဒါကြောင့်ဆိုတော့ကျွန်တော်တို့ကဇန်နဝါရီမှာဆက်ပြီးတင်တယ်ဒါပေမဲ့ကျွန်တော်တို့တကယ်တမ်းစောင့်ကြည့်တဲ့အကြောင်းရတာကကျွန်တော်တို့စက်တင်ဘာတက်မှရတာနောက်ထပ်အရေးကြီးတဲ့ user တစ်ခုကပါလဲဆိုတော့ကျွန်တော်သတိထားမိမှာပေါ့အရင်တော့ကတော့ကျွန်တော်ရွေးကောက်ပွဲစောင့်ကြည့်လေ့လာတဲ့သူတွေကိုရွေးကောက်ပွဲစောင့်ကြည့်လေ့လာသူလို့ခေါ်တယ်အခုကျွန်တော်ရွေးကောက်ပွဲလေ့လာသူလို့ခေါ်တယ်ဆိုတော့တဘောတော့အရက်ဖက်အဖွဲ့အစည်းတွေမှာမြင်တဲ့ perception ကြောင်းမှာဆိုတော့တဘောတော့မင်းတို့ငါတို့စောင့်ကြည့်ကြရမလို့အလိုအဆောင်ကြီးခံရမယ်သူမကတော့အာနာပိုင်ဖြစ်တယ်ငါတို့တော့မှန်တယ်မင်းတို့စောင့်ကြည့်လိုက်တာကြမင်းတို့လာလေးလာကြလေးလာလို့ရတယ်သဘောပဲအဲ့ဒါကအရေးကြီးတဲ့အယူဆအပြောင်းတယ်ပဲဒီကောင်အင်မတန်အရေးကြီးတယ်နောက်တစ်ခုကတော့ရုပ်ကပွဲလုပ်ငန်းစဉ်တွေမှာစောင့်ကြည့်လိုက်လို့မရတဲ့လုပ်ငန်းစဉ်တွေပါလာတယ်အရင်တော့ကပေးတယ်အခုကျတော့ကျွန်တော်တို့မပေးတော့နောက်ဆုံးတစ်ခုကတော့ကျွန်တော်တို့အခုရုပ်ကပွဲလုပ်ငန်းစဉ်နဲ့ပတ်သက်လို့ရှိရင်ကော်မရှင်ရဲ့စဉ်းစားပုံကဘယ်လိုလဲဆိုတော့အရင်လိုပဲသူကစဉ်းစားသဘောတော့ဗျာဒါအရင်တော့လည်းအဲကျွန်တော်ရုပ်ကပွဲတွေကိုလေးလာကြမှကျင်ရမယ်အခုလည်းလေးလက်ကြမှကျင်ရမယ်ဟုတ်အခုကျင်ဆိုင်နေတာ COVID-19 ကပ်ရောဂါဖြစ်တယ်ပြင်ဆင်မှုဟာအရင်တက်ကူဆိုကြပါစို့ message ဆင်းရင်းကာလဆိုရင်9ရက်နေ့မှာ10ရက်နေ့မှာ message ဆင်းရင်းစမယ် message ဆင်းရင်းလုံးလို့ရလို့ကျင်တာ6ရက်နေ့ညမှာကျင်တာ9ရက်နေ့မှာ SOP ကျင်တာနိုင်ငံရေးပါတီတွေဘယ်လိုပြင်ဆင်မလဲကျွန်တော်တို့စောင့်ကြည့်နေတာသူတွေရဲ့ question တွေတွေမှာကျွန်တော်ဘယ်လိုချက်လက်ဆိုကျွန်တော်တို့စောင့်ကြည့်နေလာရဲဆိုတာကျွန်တော်ခုနကပြောနေလာတာမဟုတ်ဘူးကျွန်တော်တို့ကစောင့်ကြည့်နေတာဘုတော့ကိုကျွန်တော်လက်မဲ့ချီပြင်ဆင်ရမယ်မိကုန်းတွေတိဆောက်ရတယ်တင်နန်းတွေပေးရတယ်ရုပ်ကပွဲကော်မရှင်ရဲ့တည်အချက်နဲ့စီမံခန့်ခွဲမှုနဲ့လုပ်ဖို့ကံတွေတော့ကျွန်တော်တို့ဒီရက်ဖက်ဖွဲ့စည်းတွေစနစ်တကျပေါင်းစောင့်ကြည့်ဖို့အင်မတန်ခက်ခဲတယ်။တရင်ချက်လက်ရယူမှုကျွန်တော်ခက်ခဲတယ်။အခုနောက်ဆုံးစိန်ခေါ်မှုကပါလို့ဆိုရှင်တကယ်အောင်မီရုပ်ကပွဲနေ့မှာကျွန်တော်တို့ကရုပ်ကပွဲမင်းုံနဲ့မှာဝင်လို့ရမှာမရတော့ကျွန်တော်မသိသေးဘူး။ကျွန်တော်တို့နဲ့ပတ်သက်တဲ့ SOP အခုချိန်ထိမသေးခွဲဘူး။ဆိုတော့ရုပ်တရက်ချင်းတော့ဒါဟာဘာပြောမလဲစောင့်ကြည့်နေတာဆိုမရတာပဲပြဿနာမရှိဘူး။ကျွန်တော်တို့ကပွန်လေးမြင်သာမှုရဲ့တိုင်းတာချက်ပဲ။ရုပ်ကပွဲဖြစ်စင်မှာရက်ဖက်ဖွဲ့စည်းပေါင်းဝင်ရသလားစောင့်ကြည့်ခွင့်ရသလားဆိုတာမရဆိုတော့ရုပ်ကပွဲရဲ့ပွန်လေးမြင်သာမှုတိုင်းတာရဲ့စံနှုန်းထဲမှာပါလာ
So, DD has a rule. Saudi Lila will be a car. Pay Saudi Lila went to Pyramu. Saudi Lila went to a Yapa, Saudi Lila went to Pyramu. You got for choosing a point in the Lamu to know Pura. So, Yapa was the Pound Yagamia, the Gangway, General Idol, Yimichi, Saudi Lila went Yagamia, and Sasamuchi. You got for pulling the Lamuchi, 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 the
ဒီနောက်ဆုံးနေ့တော့ကျွန်တော်တို့ကနိုင်ငံအမေတင်လာရှိပါတယ်ဒီရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့ဒီတိုင်းရင်းသားနိုင်ငံတွေတောက်ချောင်းမှုတွေကတကယ်အဲ့ဆက်နေတယ်ဆိုတဲ့ပုံစံမျိုးကြီးများရှိတယ်ခင်ဗျဆိုတော့ဒီမှာပြောကြားဆိုကြတာကဒီရွေးကောက်ပွဲမှာဒီတိုင်းနာပါတီကိုမဲပေးမဲ့အစားဒီမပါတီကိုမဲပေးဖို့ဆိုတဲ့ပြောကြားဆိုကြရရှိပါတယ်ဆိုတော့ဒီရွေးကောက်ပွဲနဲ့ပတ်သက်ပ
စားမှုတွေညှိနှိုင်းသွားပြီလားပေါ့ဆိုတော့ဒီပုံမှန်ဘယ်လိုသုံးသပ်ချင်တာလို့ရှိနော်ဒါလေးလည်းသုံးသပ်ဆွေးနွေးပြီးပါအောင
်နော်ဟုတ်ကျွန်မကတော့လေအဲ့လိုမျိုးရှိရဆိုရင်တော့ကျွန်မကတော့အဲ့ဟာကိုတခြားဒီအပြောင်းခံရတဲ့ဒီဗမာမော့တတိုင်းသားတွေကလက်ခံမှာမဟုတ်ဘူးဆိုတာကျွန်မပြောရည်ရတကယ်ဖက်ဒရယ်ကိုလိုချင်တယ်ပြီးလို့ရှိရင်ကိုကျွန်မကိုဖန်ကြီးခွင့်ပြီးလို့ရှိရင်ခုပြည်ခုတိုင်းဒေသကြီးကိုခုဒီပြောမယ်ဆိုလို့ရှိရင်ခုလက်ကိုရှင်နဲ့အောက်ရှုပ်ရှင်ကြရဲဆိုတဲ့ဒီနားလေတဲ့သဘောတရားပေါ့နော်ကိုလာတဲ့ဒေသကြောင့်ကိုသိရင်အဲ့ဒေသကဘာတွေဖြစ်နေလဲဘာတွေလိုအပ်ချက်ရှိလဲဆိုတာကိုသာသိတယ်ဆိုရဲအဲဒါကလက်တွေ့လေးကြားတယ်ဒါနိုင်ငံတကာမှာရောပဲဖက်ဒရယ်ကိုကျင့်သုံးတဲ့ဂျာမနီလိုနိုင်ငံမျိုးတွေ US လိုနိုင်ငံမျိုးတွေသားနိုင်ငံတွေမှာကလေးရောနိုင်ငံမျိုးမှာဒီဟာပဲပြောကြတာပဲသူတို့ရွေးကောက်ပွဲတွေရဲ့ဟိုဟာကြီးလိုက်ဒါလူတွေခွဲခြားတာမဟုတ်ဘူးသူတို့တွေက regionalist တွေဒီဒေသကလာတာငါဒီဒေသကိုကောင်းကောင်းသိတယ်ဒီဒေသကိုဘယ်လိုစီမံခန့်ခွဲရမလဲငါကောင်းကောင်းသိတယ်ဒီလိုမျိုးသဘောတရားကိုနားလည်တဲ့သူတွေဆိုလို့ရှိရင်အဲ့လိုမျိုးဒီမှာပါတီကိုပေးမှဘေးပါတီကိုပေးမှဆိုတဲ့စကားကိုသူတို့နားယောင်မှာမဟုတ်ဘူး
โอเคโอเคครับคือเราจะเอาดีซื้อเลี้ยงไว้อะไรเฉยๆติดตัวไปดีกว่าไปจําขึ้นไปแล้วปาวินซื้อเลี้ยงไปได้กูซ้ายเยจั่วตาเนี่ยทุ่ชั่นไหนรู้กูเจื้อตัวจะเอาเปล่าครับเนี่ยอารมณ์ไม่เจื้อตัวครับ
สนีหน้าด้วยตะเถิงปะเสกันดาวฤดูน้าเซ็งขยะบีเนาะอกุสับบีตะเถิงจิ้งจูกูเปาะๆบามั้ยအမေရိကန်သမ္မတရွေးကောက်ပွဲအတွက်ဆန္ဒမဲတွေကိုစက်ပြီးရည်တွယ်နေစေရှိပြီးဂျော်ဂျီယာ၊နီဗားဒါ၊ပန်ဆယ်ဗီးနီးယားနဲ့အရီဇိုနာပြည်နယ်တွေမှာဒီမိုကရက်သံတမန်လောင်းဂျိုးဘိုက်ဒန်ကအသာရနေပြီးတော့မြောက်ကာရိုလိုင်းနားနဲ့အလက်စကာပြည်နယ်တွေမှာသမ္မတဒေါ်နယ်ထရမ့်ကအသာရနေပါတယ်။ဆန္ဒမဲတွေစက်ပြီးရည်တွယ်နေတာနဲ့အမျှမဲရည်နေတဲ့နေရာတွေမှာနှစ်ဖက်ထောက်ခံသူတွေစုဝေးနေကြတာမို့လူညုံရေးတိုးမြင့်ချထားရပါတယ်။ဘယ်သူအနိုင်ရရဲဆိုတဲ့ရလဒ်အတိအကျထွက်လာတဲ့အခါပူတင်းမာပြီးရုံးစက်ကဖြစ်လာမယ်အရေးတာဝန်ရှိသူတွေကသတိပေးထားပါတယ်။မြန်မာနိုင်ငံတော်မှာလက်ထံတွင်မလာရှိရဲ့ဒီနေ့မျိုးနေ့မှာပါတီစိုးဒီမိုကရေစီတူတူရေကောက်ပွဲအတွက်မဲဆန္ဒရှင်တွေမဲပေးကြတော့မှာဖြစ်ပါတယ်။လူဦးရေ54တန်းကျော်ရှိတဲ့မြန်မာနိုင်ငံမှာမဲပေးခွင့်ရှိသူပေါင်း38တန်းရှိပြီးဒီထဲကဘယ်လောက်ရေအတွက်မဲသွားပြီးမယ်ဆိုတာကိုတော့အတိအကျမသိရသေးပါဘူး။ဂျိုဒီမဲရီကတော့အော်တိုဘာလ29ရက်နေ့ကနေလိုမာလာ9ရက်ဒီနေ့ထိကောက်ယူထားပါတယ်။ဒီချိန်မှာရေကောက်ပွဲမကျင်းပနိုင်တဲ့မဲဆန္ဒနယ်နေ့အရေအတွက်ဟာ2015ခုနှစ်ကတည်းကပုံများပြီးကျင်းပမှာကတော့မျိုးသားလူတော်တွေ162နေရာ၊ပြည်သူလူတော်တွေ315နေရာ၊ဒိုင်းဒေသကြီးပြည်နယ်လူတော်တွေအတွက်612နေရာ၊ဒိုင်းဒေသလူမျိုးမဲဆန္ဒနယ်နေရာ29နေရာတို့အတွက်ကိုယ်စားလှယ်လောင်းပေါင်းအစီအတွက်9640ရှင်းပြိုင်ကြမှာဖြစ်ပါတယ်။အမေရိကန်နဲ့ဥရောပမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေနေ့တနေ့ဆက်ရှိပြီးဥရောပတိုက်ကပြင်သစ်အီတလီ၊ရုရှားတို့မှာနေ့စဉ်ကူးစက်မှုနှုန်းစံချိန်တင်တိုးခဲ့ပါတယ်။ဒါကြောင့်လည်းဗိုင်းရပ်စ်ကူးစက်မှုကိုထိန်းချုပ်ဖို့ဥရောပနိုင်ငံအများပြားမှာအိမ်ထဲမှာနေဖို့အမိန့်ထုတ်ထားသလိုပြည်ပင်ကန့်သတ်ချက်အများပြားချမှတ်ထားပါတယ်။မြန်မာနိုင်ငံရဲ့ကိုဗစ်ရောဂါကူးစက်မှုနှုန်းကလည်းအခုဆိုရင်ရှေ့တောင်အရှေ့ဒေသမှာအင်ဒိုနီးရှားနဲ့ဖိလစ်ပိုင်ပြည်ရင်တတိယအများဆုံးဖြစ်သလိုသေဆုံးနှုန်းကလည်းတတိယအများဆုံးနိုင်ငံဖြစ်လာပါတယ်။ VOA ရဲ့စနေနေ့ပဲအစီအစဉ်ကတော့ဒီလောက်ပါပဲခင်ဗျာ။ VOA စီစဉ်တွေကိုအားပေးနာဆင်ကြည့်ရှုကြတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်။မင်္ဂလာညပါ။ဒီနေရာဝေးကွာပြီးကျန်းမာပျော်ရွှင်ကြပါစေ။ကျွန်တော်ကြော်ကြော်သိပါခင်ဗျာ။
This program has come to you from the Voice of America, Washington.